Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ18ရက်နေ့စနေညဘက်9:30နာရီအထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုရှားပေါင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အာရှဥရောပနဲ့ American ပြည်ထောင်စုအပါအဝင်ကဘာတဝမ်းနေရာနဲ့မှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေ2015ရွေးကောက်ပွဲအတွက်ဂျိုတင်မဲတွေပြေးနေကြပါပြီ။ဆီးရီးယားမှာရုရှားတပ်တွေထားတာဟာသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပြီး IS အဖွဲ့ကိုချေမှုန်းဖို့ဖြစ်ကြောင်း IS အဆက်ဆိုးရအာဏာမြေအောင်လုပ်သွားဖို့မဟုတ်ဘူးလို့ရုရှားဝန်ကြီးချုပ်ကပြောလိုက်ပါတယ်။အီရန်မှာဖမ်းခံထားရတဲ့ Washington Post သတင်းတောက်ကိုလူသားချင်းစာနာတဲ့အချက်ပေါ်အခြေခံပြီးဖြေရှင်းဖို့ကြိုးပမ်းနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ဗျာ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဟာတက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေကောင်စစ်ဝင်ရုံးတွေမှာကြိုတင်မဲ့ပေးနေကြပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုမှားယွင်းမှုတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုတော့ထိုင်းနိုင်ငံရောက်မြန်မာတန်အမတ်ကြီးအခုလိုပြောပါတယ်
တချို့တွေက၃ခု၄ခုတရားမှာဆိုနှစ်ခုပဲပါတယ်ဆိုတာတချို့တိုင်းဒေသကြီးသူတို့လိမ့်စာမှားတာတွေရှိပါတယ်เนาะအဲ့ဒါကြောင့်မလို့တချို့ကကျွန်တော်ကကင်ရင်ကီပီနဲ့ထည့်ရမယ်ဒါပေမဲ့
ပြေဆုံးတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ကြိုတင်မဲပေးခဲ့တဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့ဖြေကြားချက်တွေနောက်ပြီးတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှအတူဒုတိယပိုင်းနာရေးဘက်မှာတော့ကြိုတင်မဲပေးမှုတွေနဲ့ပတ်သက်ပြီးတော့ကိုတောင်းညုံတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်နားဆင်ရမှာပါအခုရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့ရှားပေါင်တို့ကကြီးညာပေးကြပါအောင်ရှင်
Israel နဲ့ Palestine တို့ကြားလက်လော့တိုးလာနေတဲ့အကြမ်းဖက်မှုတွေဟာစနေနေ့ကဆက်လက်ဖြစ်ပွားခဲ့ပြီးတော့ Israel ကိုတိုက်ခိုက်ဖို့ကြိုးစားခဲ့တဲ့ Palestine လူမျိုး၃ယောက်ကို Israel ဘက်ကပစ်တက်ခဲ့တာကြောင့်တိုက်ဆုံသွားတယ်လို့ Israel အာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှု၃ခုဟာတိကျစီဖြစ်ခဲ့တာဖြစ်ပြီးတော့ပထမတစ်ခုကတော့ Gaza မြေနောက်ဖက်ကမ်း Hebron မြို့မှာ Palestine လူမျိုးတူက Israel အခြေချသူတူကိုဓာတ်နဲ့ထိုးဖို့ကြိုးစားခဲ့စဉ်ဖြစ်ပွားခဲ့တာပါ Israel တွေဘက်ကပြန်ပစ်ခဲ့တာကြောင့်အသက်၁၈နှစ်အရွယ် Palestine လူမျိုးတိုက်ဆုံသွားခဲ့တယ်လို့Israel ရဲတပ်ဖွဲ့ကပြောပါတယ်ဒုတိယတိုက်ခိုက်မှုကတော့အသက်16နှစ်အရွယ် Palestine လူမျိုးတစ်ယောက်မိဖို့ကြောင့်၃တားနဲ့အရှိ Jerusalem Kingscamp မှာရှိတဲ့ Israel ရဲအရာရှိကိုတိုက်ခိုက်ဖို့ဂျိုးပန်းစဉ်ပစ်တက်ခံခဲ့ရတာဖြစ်ပါတယ်အဲဒီနောက်မှာတော့ Hebron မြို့နာမှာရဲမေတအုပ်ကို Palestine အမျိုးသမီးတူကဓာတ်နဲ့ထိုးခဲ့တာကြောင့်ပြန်ပြီးပြတ်တက်ခဲ့လို့တည်ဆုံသွားခဲ့တယ်လို့ရဲကပြောပါတယ်ဒါဟာ Palestine တွေဘက်ကတိုက်ခိုက်မှုတွေရဲ့နောက်ဆုံးတိုက်ခိုက်မှုဖြစ်ပြီးတော့ Palestine ဘက်ကဓာတ်နဲ့ထိုးခဲ့တာကြောင့် Israel 9ယောက်တည်ဆုံခဲ့ပါတယ်ဒီလိုတိုက်ခိုက်မှုတွေနဲ့ဆန္ဒပြမှုတွေအတွင်း Israel ဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အတွက် Palestine ဘက်ကတည်ဆုံတာ40လောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားမှာရုရှားတိုက်ရင်ထားရှိရတဲ့ရွေချက်ဟာသမ္မတဘရှာအယ်အာဆာကိုအာနာမြဲအောင်လှုပ်သွားဖို့မဟုတ်ကြောင်းမိမိတို့ရဲ့ပြည်သူတွေကိုကာကွယ်ဖို့နဲ့အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့ဖြစ်တယ်လို့ရုရှားဝန်ကြီးချုပ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။အနာဂတ်မှာဆီးရီးယားနိုင်ငံကိုဘယ်သူပဲဥဆောင်ရုရှားအတွက်အရေးမကြီးပါဘူးလို့လည်းသူကပြောပါတယ်။ISIS စစ်သွေးကြွအဖွဲ့မဟုတ်ဘူးဆိုလို့ရှိရင်ပြီးတာပါပဲလို့ရုရှားဝန်ကြီးချုပ်ဒီမက်ထရီမက်ဗီယေဒရက်ဖ်ကရုရှားရုပ်မြင်သံကြားဌာနနဲ့မေးမြန်းခန်းမှာပြောဆိုသွားပါတယ်။ကိုကျင့်တရားကောင်းမှုနဲ့တရားဝင်အစိုးရတရားဖြစ်ဖို့တော့လိုတယ်လို့သူကပြောပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေအနေနဲ့နိုင်ငံရေးကိစ္စတွေကိုဆွေးနွေးသင့်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဆီးရီးယားနဲ့ရုရှားတို့နဲ့စကားပြောဆိုဆွေးနွေးဖို့ညှင်းဆိုတဲ့အမေရိကန်နိုင်ငံကိုလည်းရုရှားနိုင်ငံကဝေဖန်လိုက်ပြီးအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့ဝေဟင်တိုက်ခိုက်မှုဟာလုံးဝထိရောက်မှုမရှိသလိုအမေရိကန်ရဲ့အနေထားဟာအစဉ်ချင်းမဲ့လုံးတယ်လို့လည်းရုရှားဝန်ကြီးချုပ်ကရုရှားအစိုးရပိုင်းရုပ်မြင်သံကြားနဲ့မေးမြန်းခင်းတစ်ခုမှပြောဆိုသွားခဲ့ပါတယ်။ပြီးခဲ့တဲ့24နှစ်ရည်အတွင်းဆီးရီးယားနိုင်ငံအတွင်းကဟာမာအစ္စလာဒစ်လာဒခီယာဒမတ်စကနဲ့အလက်စပိုဒေတာတဝိုက်မှာရှိတဲ့အစ္စလာမစ်စစ်သွေးကြနေရာ49ခုကိုပြစ်မှတ်ထားတဲ့ဝေဟင်တိုက်ခိုက်မှုပေါင်း36ခုပြုလုပ်နိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။ဥရောပမှာရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေအပြည့်တင်ဆောင်လာတဲ့ဘတ်စကားတစ်စင်းဟာခရိုရှားနိုင်ငံကနေစလိုဗေးနီးယားနိုင်ငံကိုစနေနေ့မှာပထမဆုံးရောက်ရှိလာခဲ့ပါတယ်။ခရိုရှားနိုင်ငံနဲ့ထိစပ်နေတဲ့ နေဇက်ကိုဟန်ဂေရီဘက်ကတောက်ကြနေညတကောင်မှာပိတ်ပစ်လိုက်ပြီးတဲ့နောက်အဲ့ဒီဒုက္ခသည်တွေဟာမြောက်ဘက်ကစလိုဗီးနီးယားဘက်ကိုလမ်းကြောင်းပြောင်းပြီးတော့ရောက်လာခဲ့တာဖြစ်ပါတယ်။ဟန်ဂေရီကသူ့နိုင်ငံတဲကိုနေစဉ်ထောင်ထဲချီဝင်ရောက်လာနေတဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားတဲ့ဒုက္ခသည်တွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့သူ့ရဲ့နေဇက်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။နေဇက်ကိုမပိတ်ခင်လေးတည်းမှာပဲဒုက္ခသည်ရပေါင်းများစွာပါဝင်တဲ့နောက်ဆုံးအထုပ်ကိုနေဇက်ကိုဖျက်ခွင်ပေးခဲ့ပါတယ်။တရားမဝင်နေဇက်ဖျက်ကျော်ဝင်ရောက်မှုတွေကိုတားဆီးဖို့အတွက်နေဇက်တစ်လျှောက်မှာလဲစီးရိုးတွေကာထားလိုက်ပြီးဖြစ်ပါတယ်။မြို့သားလုံခြုံရေးအစည်းအဝေးကိုတောက်ကြနေကလုတ်ခဲ့ပြီးတဲ့နောက်ဟန်ဂေရီနိုင်ငံသားရေးဝန်ကြီးကနေဇက်ကိုပိတ်ဖို့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဝါရှင်တန်ဖို့သတင်းစာရဲ့သတင်းထောက်ဂျေဆန်ရာဇီယန်ရဲ့အမှုကိုလူသားချင်းစာနာတဲ့အချက်ပေါ်မှာခြေခံပြီးဖြေရှင်းနိုင်ဖို့ကြိုးပမ်းနေတယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောပါရတယ်။ဒါပေမဲ့သူ့အပေါ်မှာကြီးလေးတဲ့အမှုတွေနဲ့ဆွဲချက်တင်ထားတယ်လို့သူကပြောပါရတယ်။အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗာရှာရစ်ကတေဟီရန်မြို့မှာစနေနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဒီအမှုနဲ့ပတ်သက်ပြီးပြောကြားခဲ့တာဖြစ်ပါတယ်။အသေးစိတ်အချက်လက်တွေကိုထုတ်ဖော်ပြောဆိုခြင်းမရှိဘဲရာဇီယန်ရဲ့အမှုဟာတရားစီရင်ရေးလုပ်ငန်းစဉ်နဲ့အစိတ်ပိုင်းတရားဖြစ်တယ်လို့ပြောပါတယ်။ရာဇီယန်ဟာသူရှိုလုပ်မှုနဲ့2014ခုနှစ်ကတည်းကအဖမ်းခံထားရတာဖြစ်ပြီးမကြသေးရင်ကပဲအီရန်တော်လန်ရေးတရားရုံးကသူ့ကိုပြည်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အီရန်အာဏာပိုင်တွေကပြည်ဒဏ်ကိုယ်တော့ထုတ်ပြန်ကြေညာခဲ့ခြင်းမရှိပါဘူး။ရီဇယန်ကိုဖန်းစီထောင်ချပြီးတရားစွဲဆိုခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ဆွေရအာဏာပိုင်တွေသတင်းလွတ်လပ်ခွင့်အဖွဲ့တွေနဲ့ဝါရှင်တန်ပို့သတင်းစာတွေကကန့်ကွက်ခဲ့ကြတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်ပြပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတန်ယုံမြန်မာတန်ယုံတွေမှာချုပ်တင်မဲတွေပေးနေကြပြီဖြစ်ပါတယ်အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံအနက်မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခုရက်ပိုင်းမှာချုပ်တင်မဲတွေပေးနေကြရတာပါအောက်တိုဘာ15ရက်ကျော်တော်ပြည်နေတဲ့ကတနင်္ဂနွေနေ့အထိမဲပေးနိုင်မဲ့စင်ကာပူနိုင်ငံမှာဆိုရင်လဲမြန်မာနိုင်ငံသားထောင်ထဲချီပြီးတော့နိုင်တဲ့ချီကြအောင်မဲပေးဖို့ဆောင်ဆိုင်ခဲ့ကြသလိုတောက်ကြနေညကဆိုရင်လည်းမြန်မာတန်ယုံရှိမှညအိတ်ဆောင်ဆိုင်ပြီးတော့ကိုမဲပေးဖို့အားထုတ်ခဲ့ကြပါတယ်ရွှေပြောင်းအလုံသမား3000နီးပါးရှိတဲ့ထိုင်းနိုင်ငံမှာတော့ကြိုတင်မဲပေးရမယ့်ရက်ကိုဒီကနေ့အောက်တိုဘာလ18ရက်နေ့တရက်ထဲပဲသတ်မှတ်ထားပါတယ်မဲပေးခွင့်ရှိသူတွေကဗန်ကောက်မြို့မှာ961ယောက်သာရှိတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်မဲပေးရမယ့်သူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံဒါမှမဟုတ်ကောင်စစ်ဝင်ယုံတွေမှာလူကိုယ်တိုင်သွားပေးကြတဲ့အတွက်ဝေးရမျိုးတွေမှာနေထိုင်ကြတဲ့မြန်မာလူမျိုးတချို့ကတော့ကြိုတင်မဲပေးဖို့လည်းအခက်အခဲတွေရှိနေပါတယ်။ကုလနိုင်ငံသားရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူတွေမဲစင်းထဲမှာပါပေမဲ့လက်တွေမှာမဲပေးခွင့်မရသူတော်တော်များများရှိနေတဲ့အတွက်လည်းမကျေနပ်မှုတွေအတော်များများထွက်ပေါ်နေပါတယ်ခင်ဗျာ။
ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်တွားရောက်မဲဆွယ်နေပါတယ်။နိုင်ငံတွင်းမှာနေထိုင်ကြသူတွေတိုင်းဘာသာမရွေးလူမျိုးမရွေးလုံခြုံမှုရှိရှိနေထိုင်နိုင်ဖို့တိုက်ကိုအရေးကြီးတယ်လို့တန်တွဲမျိုးကစီယုံရေးပွဲမှာဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။စိတ်လုံခြုံမှုကိုလုံခြုံမှုရှိမှနိုင်ငံအေဂျင့်နိုင်မှာဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။အခုညပိုင်းမှာတော့ဂွားမြို့မှာရောက်ရှိနေပြီးနက်ဖန်တနင်္ဂနွေနေ့ကြာရင်တော့ကွာငတိုင်းချောင်းကြောင်ကုန်းကြုံပြောစတဲ့မြို့တွေမှာပြည်သူတွေကိုစကားပြောဆိုဖို့ရှိပါတယ်တောက်ကြနေကတောင်ကုန်းမြို့စီယုံမဲဆွယ်ပွဲတုန်းကတော့လူမျိုးရေးဘာသာရေးကိုနိုင်ငံရေးအရအသုံးချစီယုံမှုဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်လို့ပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2012ခုနှစ်မှာစတင်ဖြစ်ပွားခဲ့တာဖြစ်တယ်လို့စတင်ဖြစ်ပွားခဲ့စဉ်ကစလို့လူမှုအတိုင်းဝိုင်းတွေကြားမှာတင်းမာမှုတွေရှိနေစေဖြစ်ပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံကိုဖြည်းဖြည်းချင်းဦးတည်လာနေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့လူဆုံကျွန်းမှာမိုးကြီးကျယ်ရွာသွန်းပြီးတော့ရေကြီးလာနိုင်ပွဲ NDID နဲ့ကြုံနေရပါတယ်ကော့ပူတိုင်ဖုန်းမုန်တိုင်းဟာတနင်္ဂနွေနေ့စောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မှာဖြစ်ပြီးတော့ကုန်းတွင်းပိုင်းဝင်ရောက်တာနဲ့ရပ်တန့်သွားနိုင်ပြီးလာမယ့်ရက်တွေအတွင်းမှာမိုးရေချိန်လက်မ600မီလီမီတာလောက်ရွာချနိုင်တယ်လို့ခန့်မှန်းပါတယ်စနေနေ့နေ့လယ်ပိုင်းမှာတော့မုန်တိုင်းရဲ့လေတိုက်နှုန်းဟာတနအီကိုမိုင်100လောက်ရှိလာခဲ့ပြီးဖိလစ်ပိုင်နိုင်ငံကိုမွေရောက်ခင်မှာဆက်ပြီးတော့အားကောင်းလာဖို့ရှိပါတယ်။ဒါမဲ့မိုးရွာသွန်းမှုကနေရေကြီးတာတွေမြေပြူတာတွေနဲ့ပင်လယ်ပြင်မှာလိုင်းကြီးတာတွေကအကြီးမားဆုံးချင်းချောက်နေတဲ့အန္တရာယ်ဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။အာနာပိုင်ဒီဘက်ကလေကြောင်းခီးစဉ်တွေကိုဖျက်သိမ်းလိုက်ပြီးတော့မုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့နေရာကဒေသခံတွေနဲ့ကဘာလက်ခီးသွားတွေကိုဘေးကင်းလုံခြုံတဲ့နေရာကိုရွှေ့ပြောင်းဖို့အတွက်တိုက်တွန်းထားပါတယ်။ကော်ပူတိုင်ဖုန်းမုန်တိုင်းဟာမြို့တော်မနီလာကိုတည့်တည့်ဝင်လာလိမ့်မယ်လို့မခန့်မှန်းထားပဲလူဆောင်ကျွတ်ရဲ့မြောက်ပိုင်းကနေဖျက်သွားနိုင်ခြင်းရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကဆောက်လုပ်နေတဲ့ကျွန်းဟာရေချောင်းသွာလာရေးလွတ်လပ်မှုကိုတည့်ရောက်မှုရှိမှာမဟုတ်ပဲအငင်းပွားနေတဲ့ရေပြင်တစ်လျှောက်ကသင်းပေါ်သွာလာရေးကိုပါအထောက်အကူပြုနိုင်မှာဖြစ်တယ်လို့တရုတ်ဆိုရအကြီးတန်းရာရှိသူကစနေနေ့မှာပြောဆိုလိုက်ပါတယ်။အရှိတောင်အရှကာကွယ်ရေးဝန်ကြီးတွေတည့်ရောက်နေတဲ့တရုတ်နိုင်ငံမြို့တော်ဒေသအတွင်းစီဝေးတွင်တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယအကြီးအကဲဗိုလ်ချုပ်ကြီးချန်ဖန်လောင်းကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်အချုပ်ချာအာဏာနဲ့ပတ်သက်တဲ့ကိစ္စဖြစ်ရင်တောင်မှတရုတ်နိုင်ငံအနေနဲ့တပ်အင်အားတွေကိုဘယ်တော့မှမစင်မကျင်သုံးမှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်ရှင
်ထိုင်တန်းရောင်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုပထမဦးဆုံးနားဆင်ရမယ့်သတင်းဆောင်ပါကတော့နိုင်ငံတကာရောက်မြန်မာပြည်သားတွေကြိုတင်မဲ့ပေးမှုတွေမှာအခက်အခဲတွေရှိနေချိန်မှာပဲထိုင်းနိုင်ငံမြန်မာတန်ယုံကတန်အမတ်ကြီးကတော့ဖြည့်ရှင်းချက်ပေးတဲ့သတင်းကိုနားဆင်ရမှာပါ။ထိုင်းနိုင်ငံအတွင်းမှာတရားမဝင်ရောတရားဝင်ရောရောက်နေတဲ့မြန်မာနိုင်ငံသားသုံးတန်းကြော်ထဲမှာထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကထုတ်ပြန်ထားတဲ့ကြိုတင်မဲ့ပေးပိုင်ခွင့်ရှိတဲ့စီးရင်မှာတော့လူ900ကျော်ပဲစီးရင်ပောက်နေပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံထဲမှာရှိတဲ့တရားဝင်မြန်မာနိုင်ငံသားအားလုံးမဲပေးခွင့်ရဖို့တန်ယုံကလမ်းပွင့်ပေးထားပေမဲ့အပြန်အလှန်နှစ်ဖက်စလုံးမှာမားယွင်းမှုတွေရှိနေနိုင်တယ်လို့ထိုင်းနိုင်ငံမြန်မာတန်ယုံတပ်အမတ်ကြီးဦးဝင်းမောင်ကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မဆက်ပြီးတင်ပြပါမယ်နိုင်ငံတကာရောက်မြန်မာတွေအကျွတ်ကြိုတင်မဲတွေစပြီးပေးကြတဲ့ကကြုံရတဲ့ပြဿနာတစ်ခုကတော့ကြိုတင်ဆန္ဒမဲပေးဖို့ပုံစံ15ဖြည့်ပြီးတင်ခဲ့ပေမဲ့မဲပေးရမယ့်စီရင်ချက်မှမပါလာတာပါနောက်တစ်ချက်ကတော့လူတဦးအနေနဲ့အ ਨੇ ဆုံးမဲပြ3ခုပေးရမယ့်ကိစ္စမှာအချို့လူတွေဟာမဲပြ2ပြားသာပေးခွင့်ရတာမဲပြ2ပြားသာပေးခွင့်ရတဲ့ဟာတွေကြုံနေရပါတယ်ထိုင်းနိုင်ငံမြန်မာတန်ယုံမှာမဲပေးတော့လေအလားတူပြဿနာမျိုးတွေကြုံတွေ့နေရပါတယ်ဒါနဲ့ပတ်သက်လို့တပ်အမတ်ကြီးဦးဝင်းမောင်ကမာယွမှုတွေဟာအဖက်ဖက်ကဖြစ်နိုင်တယ်လို့ပြောသွားပါတယ
်အဲ့ဒါကျွန်တော်တို့ရေကော့ပွဲကော်မရှင်ကိုကျွန်တော်တို့ဒီကပထမဆုံးပုံစံ15တွေဖြစ်ပြီးတင်လိုက်ပါတယ်တင်လိုက်တဲ့အခါမှာရေကော့ပွဲကော်မရှင်ကလည်းသူ့ရဲ့တိုင်းဒေသလိုက်ပေါ့နော်ခရိုင်လိုက်မြို့နယ်လိုက်ပြန်ပြီးတော့အခြေခံမဲစင်းပြန်စစ်တာပေါ့နော်အဲ့အခြေခံမဲစင်းပြန်စစ်တော့ကအခြေခံမဲစင်းမှာမပါရင်သူကဒီလိုရောက်မလာဘူးအခြေခံမဲစင်းမပါရင်မဲပုံစံ15ပေးလဲမရအောင်နောက်တစ်ခုကလည်းကျွန်တော်တို့တချို့တွေက3ခု4ခုတရားမဲ့ဆိုတစ်ခုပဲပါတယ်ဆိုတာတချို့တိုင်းဒေတာကြီးသူတို့လိမ့်စာမှားတာတွေလည်းရှိပါတယ်เนาะအဲ့ဒါကြောင့်မလို့တချို့ကကျွန်တော်ကကင်ရင်ကီပီနဲ့ထည့်ရမယ်ဒါပေမဲ့ပေးထားတာကရန်ကုန်လိမ့်စာပေးထားတာပဲရှိတာပါเนาะသူတို့ကိုယ်နိုင်မှားတာရှိတယ်နောက်သူတို့ကိုယ်နိုင်တချို့မြန်မာလိုဖြည့်ရမယ်နဲ့အင်္ဂလိပ်လိုဖြည့်ရတယ်ရှိတယ်တချို့တိုင်းရင်းသားစာတွေနဲ့ဖြည့်ရတယ်ရှိတယ်တချို့တိုင်းလိုရေးတာတွေဖြည့်အဲ့လိုအမျိုးမျိုးမားတာရှိတယ်လို့ကျွန်တော်တို့ကြီးကစီမံပေးတဲ့ပေါ့နော်စီမံပေးတဲ့ကောင်မှအများကြီးစီမံပေးရတာဟုတ်အများကြီးစီမံပေးတော့တချို့လည်းအဲမားတာတွေရှိပါပေါ့နော်ဒါကတော့အားလုံးဖက်ဖက်ကမားယွင်းမှုတွေကဖြစ်တာပါ
ထိုင်းနိုင်ငံတွင်တန်းတဲ့ချီရှိရဲ့မြန်မာနိုင်ငံသားတွေကြားမဲပေးခွင့်ရှိသူစီးရင်ဟာလူ900ကျော်ပဲရှိနေရပါခုလိုဖြစ်ရတာဟာထိုင်းမှာရှိတဲ့မြန်မာနိုင်ငံသားတွေကိုယ်တိုင်ရဲ့အခက်အခဲကြောင့်ဖြစ်ပြီးသူတို့အနေနဲ့တက်နိုင်သလောက်မြန်မာတွေမဲပေးခွင့်ရဖို့ကြိုးစားခဲ့ပါတယ်လို့တန်မတ်ကြီးဦးဝင်းမောင်ကပြောပါတယ
်ဒီမဲထဲတဲ့အခါမှာကျွန်တော်နိုင်ငံကဘာလို့လဲဆိုဒီမိုကရေစီစနစ်ကိုဥတည်ပြီးတွားနေရပါနော်တနည်းအားဖြင့်ပြောရင်ဒီမိုကရေစီစနစ်ဆိုတာတင်းကြီးကိုသူငဲ့ညာပြီးတော့စီကန်းရှိရှိလုပ်ကြဖို့ရှိတာပေါ့အဲ့လိုငဲ့ညာတဲ့အခါမှာကျွန်တော်တို့လည်းကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့နော်မဲဆန္ဒရှင်အလို့သမားတွေပေါ့နော်ဒါရောက်လို့လောက်ကန်တို့သူနေထိုင်တဲ့လူတွေကိုကျွန်တော်တို့အားလုံးမဲထည့်စေချင်ပါတယ်နော်ထည့်စေချင်လို့လည်းကျွန်တော်ဒီတန်ယုံနေအားလုံးထဲမှာကျွန်တော်အစောဆုံးချိန်ကြတာဖြစ်ပါတယ်အစောဆုံးချိန်ကြတာကျွန်တော်၅လ၄လခွဲ၅လလောက်ကျွန်တော်အစောဆုံးချိန်ကြပေးပါတယ်ဒါပေမဲ့ကျွန်တော်ဒီမှာရောက်နေတဲ့အလို့သမားတွေဒီအနေနဲ့ဟိုရှင်းပြောရရင်တော့ဟိုက တို့လုပ်ငန်းပေါ်မှာသူတို့အားဆိုင်ပြီးလုပ်နေရတဲ့အတွက်ဒီမဲဆန္ဒထည့်ဖို့ကိုသူတို့တွေစိတ်ဝင်စားနိုင်တဲ့အခြေအနေလည်းရှိတယ်။နောက်တစ်ခုကကျွန်တော်တို့ထိုင်းနိုင်ငံရဲ့လုံခြုံရေးရပါတော့။လုံခြုံရေးရ train လို့ခေါ်တာပေါ့နော်။ထိုင်းနိုင်ငံမှာကျွန်တော်တို့လူသမားတွေတနေရာတနေရာသွားတဲ့အခါမှာသွားခွင့်ပိတ်ပင်တာလေးရှိပါတယ်။ဒါကကျွန်တော်တို့နိုင်ငံမှာလည်းရှိပါတယ်။နော်။နိုင်ငံသားတွေဆိုဘယ်မသွားဘူးဘယ်နေပြီးတတ်မှတ်ထားတယ်ဆိုရှိပါတယ်။အဲ့လိုတတ်မှတ်ထားတဲ့ဥစ္စာတွေရှိတဲ့အတွက်မဲပေးတိုင်ခွင့်လေးတွေဆုံးရှုံးသွားတယ်။အဲ့ဒီအတွက်လည်းကျွန်တော်အနေနဲ့စိတ်မကောင်းပါဘူး။ကျွန်တော်တို့လည်းတတ်နိုင်ဆုံးစူးစမ်းပြီးလုပ်ပေးပါတယ်ဒီကြားထဲမှာမှမဲလက်မှတ်တွေမပါလို့เนาะမြန်မာပြည်ပါအခြေခံမဲစင်းပါပြီးမဲလက်မှတ်တွေမပါဘူးမြန်မာပြည်ပြန်ကျင်နေဆိုရင်လည်းကျွန်တော်တို့ပြန်လို့ရအောင်ထောက်ခံချက်တွေစီမံပေးသွားမှာဖြစ်ပါတယ
်စင်ကာပူနိုင်ငံမှာတော့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးနိုင်ဖို့ညလုံးပေါက်တန်ယုံရှိညအိတ်ဆောင်တန်းစီကြတဲ့တရင်ဟာနိုင်ငံတကာသတင်းစာမျက်နှာတွေပေါ်ကိုပါရောက်လာပါတယ်ထိုင်းနိုင်ငံမှာတော့စင်ကာပူလိုမဟုတ်ပဲမဲပေးမဲ့နိုင်ငံသားတွေအတွက်သွားရေးလာရေးအခက်အခဲရှိနေတယ်လို့တာအမတ်ကြီးဦးဝင်းမောင်ကပြောပါတယ
်။စင်ကာပူနဲ့မတူဘူးဟုတ်လား။စင်ကာပူကတော့မျိုးတစ်မျိုးတည်းတနိုင်ငံနဲ့ပေါ့။သူကသွားလို့လာလို့လည်းလွယ်တယ်။နောက်တစ်ခါအခြေအနေကဘယ်လိုလဲဆိုတော့စင်ကာပူမှာကြတော့ကျောင်းသားလည်းများတယ်။နောက်တရားဝင် passport နဲ့သွားတဲ့လူလည်းများတာပေါ့နော်။ဟိုဝင်လင်းပြောရင်တော့သွားတက်လက်တက်ပေါ့လား။အဲတိတ်လည်းဟိုမှာပြဿနာမရှိဘူး။တိုင်းနိုင်ငံမှာကျတော့ကျွန်တော်တို့အလို့သမားတွေကအလို့ယုံနေမှာပဲသူကနေကြရတာပေါ့နော်ပြီးတော့ကျအလို့ယုံအောင်ဘုချုံမှာပြန်ဟိုအဆောင်မှာအိတ်မနဲ့မိုးလင်းမလာဆိုတော့ကျွန်တော်တို့ပြောတဲ့ဥစ္စာတွေကသူတို့ချီရဖို့ ਆ လဲခက်ခဲတယ်လို့သူတို့ကိုယ်နိုင်ကလည်းတကယ်တမ်းမဲပေးဖို့တာဝန်ရှိတာသူတို့ကိုယ်နိုင်ကတာဝန်ရှိပါပဲတာဝန်ရှိတဲ့လူကလည်းကြိုးစားအထောက်အကူလိုတာပေါ့နော်ဒါကတစ်ခုပေါ့နောက်တစ်ခါကျွန်တော်တို့စေကူဘူးနဲ့ကွာတာကျွန်တော်တို့ကငယ်မြေတွေကခရိုင်တွေကအများကြီးဖြစ်ပါတယ်တကယ်နေအားဖြစ်တဲ့ကကြတော့တကယ်နဲ့တကယ်လာဖို့ကြတော့အဲလူသမားတွေအတွက်မြန်မာပြည်ကလာရောက်နေတဲ့လူတွေအတွက်ကအခက်အခဲရှိတယ်။ဒါကျွန်တော်တို့အခက်အခဲရှိတယ်သူတို့လည်းအခက်အခဲရှိတယ်
။ကျိုးတင်ဆန္ဒမဲပေးမှုတွေကိုဂျပန်နဲ့စင်ကာပူတွေမှာတော့ရက်တုံးမြင့်ပေးခဲ့ပြီလို့သက်ဆိုင်ရာတန်ယုံတွေကတရားဝင်ကြေညာခဲ့ပေမဲ့ထိုင်းတန်ယုံကတော့အခုလိုရက်တိုးတက်မှတ်ဖို့အခြေအနေအခုထိမရှိသေးဘူးလို့သိရပါတယ်။
ထိုင်းနိုင်ငံကကြိုတင်မဲပေးမှုမှာမားယွင်းနေတဲ့အခြေအနေကိုမြန်မာတန်ယုံတန်အမတ်ကြီးကဖြေရှင်းချက်တွေပေးနေပေမဲ့လည်းနိုင်ငံခြားရောက်မြန်မာတွေအတွက်ကြိုတင်မဲပေးမှုမှာအခက်အခဲတွေရင်ဆိုင်ရနေဆဲဖြစ်ပါတယ်။နိုင်ငံတကာရောက်မြန်မာတွေအနေနဲ့ကမ္ဘာမြို့ကြီးအသီးသီးကမြန်မာတန်ယုံတွေမှာနိုဝင်ဘာရွေးကောက်ပွဲအတွက်ကြိုတင်ဆန္ဒမဲတွေပေးနေကြပြီဖြစ်ပါတယ်။မဲစင်းတွေမှာမဲပေးဖို့နာမည်မပါတာမဲပေးဖို့မဲပြအလုံးအလောက်မရှိတာစတဲ့ပြဿနာတွေအတော်တော်များများကြုံတွေ့နေရပါတယ်ဒီအခြေအနေကိုတော့ကုံညာဝင်းအောင်ကစူးစီးတင်ဆက်ပေးမှာပါရှင
်တောင်ကိုရီးယားနိုင်ငံကကိုရေဝနာထွန်းကတော့မိမိပေးရမယ့်မဲလက်မှတ်စိုးမြုပ်မြန်မာတန်ယုံကိုရောက်မလာတာကြောင့်မိမိနေထိုင်ခဲ့တဲ့အခြားရက်ကွက်ကမဲပြားနဲ့အစားထိုးပြီးတန်ယုံကသူ့ကိုမဲပေးခိုင်းကြောင်းပြောပါတယ
်ကျွန်တော်မဲနာမည်တောင်းတယ်ကျွန်တော်နံပါတ်ဟိုအပြင်မှာရှိတဲ့ကျူတင်မဲနံပါတ်ကဘယ်လောက်လဲတောင်းတယ်ကျွန်တော်ပေးလိုက်တယ်မှတ်ပုံတွေထုတ်ပြလိုက်တယ်ပြီးရင်ကျွန်တော်ဘယ်မျိုးနေတဲ့မိတယ်တောင်းတကုံမျိုးနေ81ရက်ကွက်ဆိုပြီးကျော်ပြောပြတယ်ဒါပေမဲ့81ရက်ကွက်ကမဲပေးပိုင်ခွင့်ပေးသူကပါလာတာကတယောက်ပဲပါလာတယ်လို့ပြောတယ်ခင်ဗျသူတို့ကနေပြီးတော့ဒီ80ရက်ကွက်ထဲမှာရှိတဲ့လူဦးရေတွေကနေပြီးတော့မဲပေးလို့ရမယ်စာရွက်3ရက်ကျွန်တော်ထုတ်ပေးလိုက်တယ်ခင်ဗျအဲ့တော့ဒီဟာစာရွက်ကိုကျွန်တော်ယူပြီးမဲပေးလိုက်လို့ရှိရင်အဆင်ပြေမလားလို့သူတို့ကကျွန်တော်မေးရတော့ရပါတယ်ဆိုပြီးတော့ဒီ80ဆိုတဲ့နေရာ3ရဆိုတဲ့နေရာမှာ collection နဲ့ဖြတ်ပြီးတက်လို့ပြီးပေးရတယ်ကျွန်တော်အဲ့လိုပေးရတာပ
ါဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံမှာလည်းမဲပြားမပြည့်စုံတဲ့ပြဿနာတွေနဲ့ရင်ဆိုင်ရတယ်လို့ကိုယ်တိုင်မဲသွားပေးခဲ့သူကိုဇော်မင်းထွန်းကပြောပါတယ
်သူတို့ရှင်းပြတာကပြည်ထောင်စုကနေဒီရုပ်ောက်ပဲကော်မရှင်ကနေသူတို့အစီပို့လိုက်တဲ့မဲပေးခွင့်လူစည်းရင်းရဲ့နောက်ဒီမဲစာရွက်စာတမ်းတွေစာအိတ်တွေက14ရက်နေ့မှရောက်ပြီးတော့သူတို့အာချင်းစီစဉ်ဆောင်ရတာဖြစ်တယ်ဆိုကြယ်ဟိုမင်းမနောက်တာကိုမင်းညမှာသူတို့တည်တယ်ပေါ့နော်တိတိချင်းပဲရန်ကုန်သူတို့လှမ်းကြောင်းကြတယ်လှမ်းကြောင်းတော့သူတို့ကတော့နိုင်ငံရေးရုံးနဲ့ပတ်သက်တာဖြစ်တဲ့အတွက်နေပြည်တော်ကိုပြောပြီးတော့ဒီလိုလူမျိုးမဲတွေမလောက်ပါဘူးအမြန်ဆုံးပြန်ပို့ပေးပါဆိုပြီးတော့သူတို့အဲ့လိုလမ်းပြောင်းရဆိုအဲ့လိုဖြည့်ဆည်းချက်ပြောတယ်ဒီမဲကိုထပ်ပြီးတော့မြေပြည်နယ်ရနိုင်မလားဆိုပြောတော့သူကရေကောက်ဝဲကော်မရှင်ကနေအဲ့ဒီမဲတွေကိုအမြန်ဆုံးဒီကိုပို့ပေးလို့ရှိရင်သူတို့မဲပေးခွင့်ပေးမယ်ဒီအတွက်ကြောင့်လေကျွန်တော်တို့မဲပေးခွင့်ချိုးတင်မဲပေးခွင့်ကို23ရင်းလေးသူတက်တန်းထပ်တိုးထားပေးတယ်ပေါ့နော်အဲ့တော့ဒီသူတို့ဆောင်ရပြီးမှလို့ပြောတယ
်2015ရွေးကောက်ပွဲအတွက်မဲပေးရမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးနဲ့တိုင်းသားကိုယ်စားလှယ်အတွက်ဆိုပြီး၄မျိုးရွေးချယ်ရတာရှိပေမဲ့မ မဲပြားအမျိုးအစားမပြည့်စုံတဲ့အခြေအနေနဲ့ရင်ဆိုင်ရတယ်လို့စင်ကာပူနိုင်ငံမြန်မာတန်ရုံးမှမဲပေးခဲ့သူမတ်ဇာဇာကပြောပါတယ
်ဖုန်းလုံးတဲ့ကိစ္စတစ်ခုလုံးအတွက်တော့ညီမတို့ရောတိတ်ပြတနာမရှိခဲ့ဘူးညီမတို့ကရန်ငင်းဆိုတော့ညီမတို့ရဲ့ရက်ွက်ကြတော့မြန်နေဒါနဲ့ညီမဘေးနာတယောက်ကကြတော့ရခိုင်အမကြီးသူကကြတော့ဟိုရန်ကုန်မှာနေတယ်ဒါပေမဲ့ရခိုင်ဆိုတော့သူကဟိုတိုင်းသားပြရမှာပေါ့နော်ဒါပေမဲ့သူ့ရဲ့မဲမပါလားမင်းမပါတော့သူ့ရဲ့ဟွာပေါ့နော်ရခိုင်မင်းမပါတဲ့အတွက်တောင်းတယ်ဒါပေမဲ့ဟိုဘက်ကလည်းသူတို့ရှိမှပါလာတဲ့ list ထဲမှာပါတဲ့လူမဟုတ်တဲ့အတွက်ပေါ့နော်အဲ့ဒါအဲ့မှာသူတို့ပြဿနာတက်နေတာတော့ကြားတယ
်ပြည်ထောင်နိုင်ငံလန်ဒန်မှာအခုအတန်းလွှင့်ကြေးမြန်မာနိုင်ငံသားတွေတန်ယုံမှမဲပေးနေကြပါပြီမဲပေးခြင်းပေမဲ့အဝေးကနေမဲလာပေးဖို့အခက်အခဲရှိနေတယ်လို့လန်ဒန်မြို့ကဒေါက်တာတက်ကူကူကပြောပါတယ
်တော်များများလန်ဒန်မြို့ပေါ်မှာမနေကြဘူးအဝေးမှာနေကြတာဆိုတော့ကျွန်တော်နဲ့လန်ဒန်နဲ့စမိုင်း150လောက်ဝေးပါတယ်အဲ့တော့အကယ်၍များလက်မှတ်မီတာလက်မှတ်ကိုကတ်ဝယ်လို့ရှိရင်ပေါင်ပေါ့နော်တပေါင်က US ဒေါ်လာ 1.58 လောက်ပေါက်ပါတယ်အဲ့ဒါတပေါင်ကိုကျွန်တော်တို့ဘယ်လောက်လောက်ကုန်လဲဆိုရင်150လောက်ထိကုန်နိုင်ပါတယ်ခါလေးကြရင်ကန်ဆိုရင်လည်း200လောက်ထိကုန်သွားနိုင်ပါတယ
်နိုင်ငံကြီးတစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံမှာလည်းအလားတူပြဿနာရှိနေတယ်လို့ဩစတြေးလျနိုင်ငံရောက်မြန်မာနိုင်ငံသားတွေက VOA ကိုပြောပါတယ်ကျိုတင်မဲကောက်ခံတဲ့ကိစ္စမှာမြန်မာတန်ရုံးတွေကအတက်နိုင်ဆုံးလှုပ်ဆောင်နေတယ်ဆိုပေမဲ့အလွဲအမှားပြဿနာတွေအများပြားရှိနေပြီးတန်ရုံးကဘာမှတာဝန်ယူဖြေရှင်းနိုင်ခြင်းမရှိဘူးလို့တိုကျိုမြို့ကကိုဇော်မင်းထွန်းကထောက်ပြပါတယ
်ကျွန်တော်တို့ပြည်ပရောက်နိုင်ငံသားတွေအနေနဲ့ကမဲပေးခွင့်ကို35ပြည်ရဲ့သားနဲ့မဲပေးခွင့်မရခဲ့လို့ဒီဂျပန်နိုင်ငံမှာရှိတဲ့ဗမာတန်ရုံးကထုတ်တဲ့ list မှာပေါ့နော်မပါလာတဲ့လူတွေတော်တော်များများကြုံရတယ်အဲ့ဒါကကျွန်တော်တို့ပြင်ပမှာပြင်ပရလာတဲ့ပေါ့နော်ဥမာအကြောင်းသားတွေကိုတဘောနဲ့ကိုဆောင်နဲ့ကိုလာတဲ့ပေါ့နော်အမီစာဟုတ်ဒီအပြင်ကိုသူတို့အစိုးရကလွှတ်တဲ့လူတွေမှလည်းမပါလာတယ်အများကြီးကြုံရပြီးတော့တယုံလာပြီးမပါလာတဲ့တစ်ခေါက်ပြန်သွားတယ်ပေါ့နော်အဲ့လူတွေကိုလည်းသူကရှင်းယူပြီးတော့ဟိုနေပြည်တော်ပြန်မေးလိမ့်မယ်23ရက်နေ့ပြီးခဲ့လို့ရှင်တော့ပြီးပါမမီလို့ရှင်မရပါဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမှမကြည့်နဲ့လို့ရှင်ဒီပြမပြူကပြန်ပြီးတော့မဲသွားပေးကြပါဆိုအဲ့လိုမျိုးပုံစံနဲ့သူတို့ဖြည့်ရှင်းတာတွေ့ရတယ်ဗျာ
အခုလိုမဲပေးလူစိတ်ရှိကြတဲ့နိုင်ငံခြားရောက်မြန်မာတွေရဲ့အခက်အခဲတွေကြောင့်စင်ကာပူနိုင်ငံမှာဆိုရင်အောက်တိုဘာလ21ရက်နေ့ထိမဲပေးခွင့်ရက်ကိုတိုးမြှင့်သတ်မှတ်ပေးထားပြီးဂျပန်နိုင်ငံမှာလည်းအောက်တိုဘာ23ရက်နေ့ထိရက်တိုးထားကြောင်းသိရပါတယ်ခင်ဗျာ
ကိုငြံဝင်းအောင်ပြောပြသွားရပါရှင်အခုလိုနိုင်ငံခြားရောက်မြန်မာတွေကြိုတင်မဲပေးခဲ့တဲ့အတွေ့အကြုံတင်အပြီးမှာတော့အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မုံစုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင်
ရွေးကောက်ပွဲအောင်နိုင်ရေးတာဝန်ယူရတဲ့သူတွေလည်းလေလွယ်တော့မလွယ်လှောက်တော့ကိုသားညုံဦးစီယုံရဲ့အတွက်လည်းစီစဉ်ရရမငွေရဖို့လည်းစူးစမ်းရတယ်တော်တော်လေးအလုံများကြမှာပဲ
မဆုမြတ်မောင်မျိုးမရွေးကောက်ပွဲသွင်းတွေဖတ်နေရလားဗျရွေးကောက်ပွဲဝင်တဲ့ဆိုတွေကလုဆရာတွေတောင်းနေကြတော့အများကြီးဖြစ်မှာပေါ့ဗျ
မြန်မာနိုင်ငံကရွေးကောက်ပွဲသတင်းတွေကတော့အလုံးကြောင့်လွတ်သွားမှာဆိုလို့ဖတ်နေရတာတော့မပြောနဲ့ရှင်။ဒါပေမဲ့ခုနကကျွန်တော်ပြောတဲ့အောင်နိုင်ရေးကိစ္စကဒီအမေရိကန်က2016သမ္မတရွေးကောက်ပွဲနဲ့ဆိုင်တာပါ
။ဩဟုတ်သားပဲ။ဒီအမေရိကန်ကလည်းသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ဖို့ကကုစရေလောင်းတွေအပြိုင်ကိုစီးအောင်နေကြတာ။ Republican Party ဘက်က Donald Trump တယောက်ရဲ့သတင်းကတော့တစ်နှစ်တစ်မျိုးကိုမယိုးရအောင်တွေးနေရတာပဲဗျ။မဆုမြတ်မုံကဘာတွေများစိတ်ဝင်စားစရာတွေ့ထားလို့လို့
စိတ်ဝင်စားစရာဆိုတာထက်ကိုထူးခြားတယ်ပြောရမယ်ရှင်ဒီ Twitter လူမှုကွန်ရက်သိတယ်မလားအခုအဲ့ဒီ Twitter လူမှုကွန်ရက်မှာ American သမ္မတလောင်းဝင်အရွေးခံမဲ့သူတွေကိုအလှငွေထက်နိုင်အောင်လို့ Twitter ပေါ်မှာချိတ်ဆက်ပေးလိုက်ပြီလေ American နိုင်ငံထဲမှာရှိနေတဲ့ဘသူမဆိုကိုကြိုက်တဲ့သမ္မတလောင်းအတွက်ကိုကြိုက်တဲ့လောက်အလှငွေထည့်လို့ရအောင်လို့ Twitter ပေါ်မှာလှုပ်လိုက်တာ
Mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့လူလယ်ကူကူငွေလွှဲလို့ရတဲ့ Square ဆိုတဲ့ Online ငွေလွှဲကုမ္ပဏီနဲ့ Twitter ကုမ္ပဏီပေါင်းပြီးတော့လှုပ်လိုက်တာမဟုတ်လားTwitter ပေါ်မှာဆိုတော့ကြေပြက်ပြက်ကွန်ရက်ဖြန့်ပြီးတော့အလှခံနိုင်တာပေါ့ဗျာ
လူမှုကွန်ရက်တွေဆိုတဲ့အတိုင်းသတင်းတစ်ခုခုဖြစ်ပြီးအထူးသဖြင့်ဒီနိုင်ငံရေးသတင်းတစ်ခုခုဖြစ်ပြီးဆိုတာနဲ့ online ပေါ်မှာချိတ်ဆက်ထားကြသူတွေအချင်းချင်းကြားမှာအဲ့ဒီသတင်းတွေကိုမျှကြတယောက်နဲ့တယောက်အပြန်အလှန် tweet တွေ retweet တွေလုပ်ကြပြီးတော့အမြင်တွေကိုဖလှယ်ကြတာမလားအဲအကြောင်းသမရလောင်းတွေနဲ့သူတို့လုပ်နေတဲ့အလုပ်တွေအတွက်ကိုအလှထည့်နိုင်အောင်လို့ Twitter ကလှုပ်ပေးလိုက်တာလို့ Twitter ရဲ့ blog ပေါ်မှာပြောထားတယ်လေ
အဲ့ဒါ2016 American သမရလောင်းဝင်ပြိုင်မဲ့သူတွေအတွက်ပဲဟုတ်တယ်နော်မဆုမြတ်မောင်Twitter ပေါ်မှာနိုင်ငံရေးသမားတွေအတွက်လူငွေထည့်နိုင်ပြီဆိုတာတော့ကျွန်တော်သိတယ်။အမေရိကကပဲလားတခြားနိုင်ငံတွေကရောပါလားဆိုတာကတော့ကျွန်တော်မရှင်းဘူးဗျ။
Twitter ကပြောထားတဲ့အတိုင်းဆိုရင်တော့လောလောဆယ်ဒီအမေရိကန်က2016သမ္မတလောင်းဝင်ရွေးမဲ့သူတွေအတွက်ပဲရှင်အလှခံခြင်းနဲ့ကိုယ်စားလှယ်လောင်းက Square ရဲ့ဒီ cash.me ဆိုတဲ့ website မှာသွားပြီးတော့မှ register လုပ်စာရင်းဖွင့်ရမယ်။စာရင်းဖွင့်တဲ့သူဟာဒီသမ္မတလောင်းအွန်လိုင်းရေးတို့စီးပွားရေးအဖွဲ့တို့ကသိကြတယ်ဆိုတာကို Square ကုမ္ပဏီကနေပြီးတော့စီးစစ်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီသူနာမည်နဲ့သီးသန့်လုပ်ပေးထားတဲ့ link တစ်ခုကိုပေးလိုက်တယ်။သူတို့ရဲ့အခေါ်ဆိုလို့ရှိရင်တော့ #ပေါ့။ရှင်းမှာဒေါ်လာဆိုင်ပါမယ်နောက်မှာကိုရွေးထားတဲ့နာမည်နဲ့ #link ရသွားတာပေါ့အဲ့ဒီ #link ကို Twitter ပေါ်မှာ tweet လုပ်လိုက်ရုံပဲကိုရဲ့ပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့ Twitter account ကိုအားပေးနေတဲ့ Twitter follower တွေဆိုလို့ရှိရင်တော့အဲ့ဒီ tweet ကိုမြင်လို့အလှထဲခြင်းစိတ်ပေါက်လို့ထည့်မယ်ဆိုလို့ရှိရင် click လုပ်လိုက်တာနဲ့ကိုဘလောက်လှူမှာလဲတို့ဘဏ်ကပြနံပါတ်လိပ်စာစတာတွေဖြည့်ပြီးတော့မှလှူလိုက်ရုံပဲအဲ့ဒီအလှခံတဲ့ tweet ကိုကိုကလည်းတဆင့်ထပ်ပြီးတော့ tweet လုပ်လို့ရမှာပါ
ဒီပုံစံမျိုးနဲ့လှူခါတာလွယ်သွားတာပေါ့ဒါနဲ့ဒီအလှခံနိုင်မှုစင်းဖွင့်တာအခမဲ့လားဗျစင်းဖွင့်ကရောပေးရသေးလား
Square website ကနေပြီးတော့ #link ရနိုင်ဖို့စင်းဖွင့်တာကတော့အခမဲ့ပါဒါမဲ့ Twitter ပေါ်မှာအဲ့ဒီ link ကနေတဆင့်အလှထဲသမျှရဲ့တဲ့တသမာကိုရာဂိုင်နှုံးကိုဝန်ဆောင်ကအနေနဲ့ Square ကယူတယ်လို့ Forbes ရဲ့ဆောင်းပါးထဲမှာတော့ရေးထားတယ်ကိုသားညုံရဲ့
တခုတော့ရှိတော့ပေါ့ Twitter ကိုတစ်ချိန်လုံးပပြတ်သုံးကြသူအများစုကလူငယ်တွေလူရွယ်လူလတ်ပိုင်းတွေများတော့အလှထဲ့တယ်ဆိုရင်လည်းငွေသုံးထိုင်သူတွေလောက်တော့များများလှူနိုင်ကြမှမထင်ဘူးဗျအမေရိကမှာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကိုတထည်ကြီးတွေကဒေါ်လာသိန်းချီအထိအလှူတွေရဲ့ရရောနဲ့လှူကြတာအမြဲသတင်းကြီးတယ်မို့လားဗျ။
အဲဒါကြောင့်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမီဒီယာနဲ့လူမှုဆက်ဆံရေးဆိုင်ရာပါမောက်ခတယောက်က Writers သတင်းမှာဒီအချက်ကိုထောက်ပြထားတာရှင့်။တစ်ချိန်တည်းမှာပဲဒီလွယ်လွယ်ကူကူ tweet လုပ်ပြီးတော့အောင်နိုင်ရေးအတွက်အလှူကောက်နိုင်တာမို့လို့ကိုယ့်ကိုထောက်ခံတဲ့ follower တွေနဲ့လူမှုကွန်ရက်ပေါ်မှာအပြန်အလှန်တုံ့ပြန်မှုမပြတ်ရှိတဲ့သမ္မတလောင်းမျိုးတွေအတွက်ကတော့အခုလိုအလှကောက်နိုင်တဲ့အတွက်အကျိုးရှိမယ်လို့မြောက်ကယ်ရိုလိုင်းနာတက္ကသိုလ်ကနိုင်ငံရေးဆိုင်ရာလက်ထောက်ပါမောက်ခတယောက်ကလည်းဒီသတင်းနဲ့မှာပဲပြောထားပါတယ
်။တခုတော့ရှိတာပေါ့ဗျာဒီ online ပေါ်ကနေပြီးတော့လှူတယ်ဆိုတော့ငွေလွှဲပြောင်းတွေကမှတ်တမ်းတစ်ခုအနေနဲ့တော့မှရှိနေဦးမယ်။ရွေးကောက်ပွဲစည်းဝေးရေးအောင်နိုင်ရေးအတွက်ပုံမှန်ရမုံငွေရှာမယ်ဆိုရင်ရမုံငွေရှာပွဲတွေစီစဉ်ရမယ်။ရမုံငွေကောက်တဲ့စည်းကမ်းသတ်မှတ်ချက်တွေအတိုင်းဖြစ်အောင်စိတ်ထားရမယ်မဟုတ်လားဗျာ။
အဲ့ဒါကြောင့်မို့လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာတော့ဘလို့သုံးသပ်လဲဆိုတော့နည်းပညာရဲ့အကျိုးကြောင့်ねအဲ့ဒီလိုမျိုးရန်ပုံငွေရှာပွဲတွေစီစဉ်နေစရာမလိုဘူးပွဲလုပ်လို့ရှိရင်လည်းဘယ်နှယောက်လာကြမလဲဆိုတာကိုကောင်းခဲနေစရာမလိုပဲね tweet တစ်ချက်လုပ်ပြီးတော့အလှခံနိုင်ပြီတဲ့အားသာချက်ကတော့အဲ့ဒီ tweet ကိုနာမည်ကြီးတဲ့သူတွေလူမှုကွန်ရက်ပေါ်မှာလူသိများသူတွေကတဆင့်ထပ်ပြီးတော့ tweet လုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလှခံတာက online ပေါ်မှာပဲလူတွေအများကြီးစီကိုပြန်သွားနိုင်တယ်။လှူခြင်းစိတ်ရှိတဲ့သူတွေအတွက်လည်းတိတ်ပြီးတော့ရှုပ်ရှုပ်ထွေးထွေးလုပ်နေစရာမလိုပဲနဲ့အလှထဲလိုက်နိုင်တယ်လို့ရေးထားပါတယ်
။ Twitter ပေါ်မှာခုလိုမျိုးအလှခံတာကို2016အမေရိကန်သမ္မတလောင်းရွေးခံနိုင်ဖို့ကြိုးစားနေကြသူအတော်များများသုံးနေကြတာတော့တွေ့တယ်ဗျ။ Republican Party ဘက်ကဆိုရင်သမ္မတလောင်းအားလုံးနီးပါပဲ။ရမုံငွေရှာစရာမလိုအောင်ချမ်းသာတဲ့တတိကြီး Donald Trump ကတော့ပါလိုက်သေးတယ်။ Democrat Party ဘက်ကဆိုရင်လည်း Twitter follower တန်းချီရှိတဲ့ Hillary Clinton အတွက်အလှကောက်တဲ့တွေ့တွေ့တွေ့နေရတယ်မဆူမြမောရဲ့
။ Washington Post သတင်းစာကြီးထဲမှာ Twitter အလှခံတဲ့ကိစ္စဆောင်းပါးသုံးသပ်ချက်ကတော့အခုလိုလောက်တာကြောင့်ね Twitter အတွက်စီးပွားရေးအရအကျိုးရှိတယ်လို့ပြောထားတယ်ရှင်။တကဘာလုံးမှာဒီလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Twitter ကသုံးတဲ့သူတွေအတွက်အဆင်ပြေစေမဲ့နီးစနစ်သစ်တွေကိုအခုနှစ်ပိုင်းတွေထဲမှာစ조사တီထွင်လာတာတွေ့ရတယ်တဲ့အဲ့ဒီထဲမှာ tweet တွေကနေတဆင့်အကုန်ပစ္စည်းတွေအရောင်းဝယ်လုံနိုင်အောင်လုပ်ပေးလာတာမျိုးပေါ့အဲ့လိုမျိုးပဲအခုလည်းအဆင့်မြင့်နီးပညာနဲ့လွယ်လွယ်ကူကူအလှထည့်နိုင်အောင်လို့လုပ်ပေးလိုက်တာကနိုင်ငံရေးသမားတွေအတွက်ထက်ကို Twitter ရဲ့ဈေးကွက်မြင့်တင်ရေးပိုင်းအောင်မြင်အောင်ရည်ရွယ်တာဖြစ်တယ်လို့ဆောင်းပါးထဲမှာသုံးသပ်ပါတယ်
ဒီမှာသိဖို့တစ်ချက်ကလည်း online ငွေလွှဲလုပ်ပြီးတဲ့ Square website ကိုပူးတွဲတည်ထောင်တဲ့သူက Jack Dorsey မဟုတ်လား။သူကအခုဒီ Twitter ကုမ္ပဏီရဲ့ယာယီအမှုဆောင်ယာရှိချုပ်လေ။ Twitter ကိုစထောင်တော့ကလည်းသူပါတယ်။အဲဒါကြောင့်မလို့ဒီကုမ္ပဏီနှစ်ခုကိုပို့ပြီးတော့ဆက်ဆက်သွားအောင်လုပ်တဲ့ခြေလှမ်းဖြစ်တယ်လို့လည်းအတော်များများကသုံးသပ်ကြတယ်မဆင်မြမော
။နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေဆွေးနွေးချက်တွေကိုကိုရက်ဖြတ်ချိတ်ဆက်ထားကြသူတွေကြားအပြန်အလှန်မျှဝေနေကြတဲ့ Twitter ပေါ်မှာအခုလိုမျိုးအလှခံနိုင်အောင်အလှထဲနိုင်အောင်လုပ်လိုက်တယ်ဆိုတာကတော့လူသုံးများတဲ့လူမှုကွန်ရက်တစ်ခုအတွက်ကရှေ့ပြေးနေတဲ့ဆောင်ရွက်ချက်တစ်ခုလို့မြင်နိုင်တာကတော့သိကြပါပါရှင
်။မဆုမြတ်မဆုစီတင်ဆက်တဲ့ blog ရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ video ကနေစနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေညနေ3နာရီထိတကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နိုင်ငံချမ်းသာတော်ရရှိများရှင်ဗီရီမြန်မာပိုင်းအစီအစဉ်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုတော့ line meter 24 25 32နဲ့53တို့အပြင် line meter 190တို့ကပါတူးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတောင်းညုံတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာပါရှင်။
မင်္ဂလာပါခင်ဗျာဓာတ်ရိုက်လေးလိုက်စီစဉ်ကနေပြီးတော့ကျူးစွေးပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံတကာကြောက်မြန်မာတွေဒီတူတင်ဆန္ဒမဲပေးနေကြတဲ့အခြေအနေပါကျွန်တော်တို့ဒီဆန္ဒမဲပေးမှုမှာပြောရမယ်ဆိုရင်တော့အာရှနိုင်ငံတွေမှာဆိုရင်စင်ကာပူတို့နောက်တခြားတောင်ကိုရီးယားတို့ဆိုရှင်ပြီးခဲ့တဲ့ဂျာလာဘေးနေ့တွေကစပေးနေရပါပြီအခုဒီနေ့မှာဆိုရင်တော့အနောက်နိုင်ငံတွေဖြစ်တဲ့ဒီလန်ဒန်နော် Washington DC American ပြည်တော်စုတခြားနိုင်ငံတွေဒီကမ္ဘာနိုင်ငံစုံမှာစပြီးတော့ဒီဂျူဒင်ဆန္ဒမဲတွေပေးနေကြပြီဖြစ်ပါတယ်ခင်ဗျအဲ့တော့ဂျူဒင်ဆန္ဒမဲပေးတဲ့နေရာမှာပြဿနာတွေအတော်တော်ရှိတယ်ဆိုပြီးတော့လည်းပြောဆိုလာကြတဲ့အတန်တွေကျွန်တော်တော်တော်လေးသတင်းရပါတယ်နောက်တစ်ဖက်မှာထူးခြားကြကတော့မြန်မာနိုင်ငံကရောက်မြန်မာတွေအတော်လေးကိုတက်တက်ကြွကြွနဲ့ဂျူဒင်ဆန္ဒမဲပေးဖို့စူးစမ်းနေကြတာတွေ့ရပါတယ်ခင်ဗျအဲ့တော့ဒီဆွေးနွေးပွဲမှာတော့ကျွန်တော်ပင်နိုင်ရဲလို့မဟုတ်ပဲနဲ့ကျွန်တော်အခုဂျူဒင်ဆန္ဒမဲပေးကြတဲ့မြန်မာတွေရဲ့အတွေ့အကြုံသူတို့ရဲ့ခံစားမှုတွေဒါတွေကိုကျွန်တော်တက်နိုင်လောက်စူးစီးပြီးတော့ဖော်ပြသွားမှာပါအဲ့တော့ဒီဒီအတွက်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ကဖုန်းနံပါတ်ပေးထားတဲ့လူတော်များရှိပါတယ်အဲ့ထက်ကနေပြီးတော့တက်နိုင်လောက်ကျွန်တော်ရောက်အောင်ခေါ်သွားမှာဖြစ်ပါတယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်စင်ကာပူနိုင်ငံကအခြေအနေနဲ့ပတ်သက်လို့မေးချင်ပါတယ်စင်ကာပူနိုင်ငံကပြောမယ်ဆိုရင်တော့ထူးထူးခြားခြားပါဒီဂျူဒင်ဆန္ဒမဲပေးဖို့တန်ယုံရှိမှာညကလေးကနေပြီးတော့လူတစ်ထောင်နီးပါးလောက်တန်းစီပြီးတော့စောင့်ကြတယ်မြန်မာတွေပေးကြတယ်ဆိုတော့ပြောရမယ်ဆိုရင်နိုင်ငံတကာသတင်းတွေပေါ်တော့တော်လေးထိရောက်လာပါတယ်ဒီမြန်မာဂျူဒင်မဲကိစ္စစင်ကာပူမှာဖြစ်တဲ့ကိစ္စအဲ့တော့ဒီခြေအနေနဲ့ပတ်သက်လို့ကျွန်တော်မတ်တင်စာကိုမေးချင်ပါတယ်မတ်တင်စာကစင်ကာပူတန်ယုံမှာဆန္ဒမဲပေးခဲ့သူဂျူဒင်ဆန္ဒမဲပေးခဲ့သူတူဖြစ်ပါတယ်မတ်တင်စာကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့မတ်တင်စာခုနကပြောသလိုပဲစင်ကာပူနိုင်ငံမှာမြန်မာတွေဂျူဒင်ဆန္ဒမဲပေးတဲ့အခြေအနေကတော်လေးထူးခြားခြားပေါ့လူမှုကွန်ရက်ဒီပေါ်မှာလည်းတော်များပြောကြပါတယ်ခင်ဗျအဲ့တော့ဒီဆန္ဒမဲပေးခဲ့ကြတာကျွန်တော်ရင်းဆုံးသိချင်တာကတစုံတစ်ဖွဲ့ကနေပြီးတော့လှုပ်ဆော်ကြလို့အဲ့လိုစုပြီးတော့ပေးပစ်တာလားဒါမှမဟုတ်တူးချင်းသိနေပေးပစ်ကြတာလားဘလို့အခြေအနေမျိုးနဲ့မြန်မာတွေဒီလောက်ထိထွက်လာကြတာလဲ
ကိုအတိနဲ့ကိုပါပဲအလုံးကအရှင်းပြောရရင်ဘယ်သူမှတော့ကိုမိသားစုနဲ့ခွဲပြီးတော့လိုနိုင်ရင်သာမသွားကြင်ကြဘူးလေမြမတို့လည်းဖြစ်နိုင်ရင်တော့ကိုမြမပြီမှာမိသားစုနဲ့နေချင်တာပေါ့ဒါပေမဲ့မြမပြီမှာဒီလိုလောက်ကင်မှုအခွင့်အလမ်းနေမရှိတော့နိုင်ငံသားထွက်လာတယ်အဲ့တော့ပြန်ပြင်းနေစိတ်နဲ့ဝိုင်းပြီးတော့ကိုတိစိတ်နဲ့ကိုပြေးကြတာ
โอเคကိုတိစိတ်ဒီလောက်ထိတကြွကြဖြစ်ကြရဲဆိုတာကမတ်တင်စာလိလာမိတလို့ပေါင်းဝင်ကြမှာရောမြန်မာတွေကဘလို့ကြောင့်စူးစီးမိသွားတာလဲတော်တော်များညာတွေကနေပြီးတော့ကျွန်တော်ဟိုမဲပေးဖို့အတွက်တန်းစီပြီးစောင့်ကြတယ်လို့သိကြပါတယ
်โอเคဘာဖြစ်လို့လဲဆိုတော့ပထမရက်မှာတည်းဟာရှင်ဟို1800ကျော်ပဲပေးလို့ရတယ်ရှိတာဒီစာလုံးဒီနိုင်ငံတူတူလေးမှာဆိုရင်ဟွာမြန်မာတသိန်းကျော်ရှိတယ်မြန်မာတသိန်းကျော်လဲမမနောက်ဆုံးဟိုပါတော့ဟိုမေပေးခွင့်ရတဲ့လူ2000ကျော်လို့စရင်ထွက်လာတယ်အဲ့တော့2000ကျော်ကိုပထမရက်မှာတော့1800လောက်ပဲရသွားတယ်ဆိုတော့ဂျန်တဲ့လူတွေအကုန်လုံးကလည်းလမ်းဖြန့်ကုန်ပြီးတော့ငါတို့မပေးလိုက်ရရင်ငါတို့ဒီဟိုစူးစမ်းပန်းစားတရားကိုမျှော်လင့်ထားတာဒါမျိုးနောက်တစ်ခေါက်ဖြစ်လာဘူးဆိုတော့လည်းကျမတို့စိတ်ထဲမှာတော်တော်မလွယ်တော့ဘူးလို့ထင်တယ်အဲ့ဒါကြောင့်မလို့ဒီတစ်ခေါက်တော့မရရအောင်ပေးမယ်ဟွာပေါ့နော်ဘလို့နည်းနဲ့မဖြစ်ဖြည့်ဖြည့်ပေးမယ်ဆိုပြီးတော့အဲ့ဒါနဲ့အစိုးရကြီးသွားစီကြတာဒီကတော့ကိုယ့်အခွင့်အရေးကိုမလွတ်သွားမှာဆိုလို့
ဟုတ်ကဲ့စင်ကူမှာအခုမဲပေးကြတော့ဘာပြဿနာတွေကြုံရတာမတင်စားအများစုတွေ့ရလဲ
အများစုကြားရတာကြတော့မဲမပါလာကြဘူးစရင်မဲစင်းမပါလာဘူးနာမည်ပြောင်းနေတယ်ဟိုနောက်ဆုံးဟိုစရင်မှာပါလာခဲ့တယ်ဆိုရင်တော့မှအထဲထဲရောက်သွားတဲ့အချိန်တိုင်းမဲပြားအကုန်မရဘူး ว่าแม่ย่าต้องว่าบ่เนาะประมาณส่วนต้องย่าแม่หาวตะชู่นี่อ่ะตะคู่เว้ยย่าได้สิเด้2คู่เว้ยย่าได้สิลงว่าบ่ปาลาวาอูรู้เปียวเด้โหบลูမျိုးตองแลโหตองแลตรุเนี่ยว่าบ่เนาะอีตันยงก็တော့ตรุมาตาโหว่าบ่ตรุแลบ่มาไม่หลบไปไหนสียินแน่มาทาไว้ปาลาลูทาไว้ปี้เด้สุ
อะละก็ปုံซัน15ผิดทายัดทาเนี่ยปုံซัน15ผิดทายัดเนี่ยนามเมมาปาลาล่ะนามเมมาปาได้ตูก็
မဟုတ်ဘူးဟိုဟာပုံစံ15မှာလည်းနာမည်ပါတယ်သူတို့ရှိမှာလည်းစာရွက်ရှိတယ်ရှာလို့လည်းရတယ်ဒီတကယ်တည်းမဲတဲ့ထုတ်လိုက်ထုတ်ပြီးရောမဲကအကုန်မပါလား
မဲပြအပြည့်မရတာပေါ့အနည်းဆုံးလူတယောက်ကမဲပြ3ပြရှိရမယ်အဲ့မဲပြ3ပြအပြည့်မရတဲ့သဘောပေါ့
မရဘူးဟုတ်ကဲ့တချို့ဆိုရင်ဟိုဟာတိုင်းရင်းသားဆိုရင်4ပြရရမယ်လေအဲ့တော့မှမဒါဟိုတိုင်းသားပြကြံခဲ့တာမျိုးလည်းရှိတယ်ပြီးတော့အဓိကတော်တော်ကြားရတာတော့အမျိုးဟိုဟာခြေတူးလွတ်တော်မပါဘူးကြည့်သူလွတ်တော်ပြာကြံခဲ့တယ်ဟိုလေသုံးမြသမားတွေမှာအဓိကကြံခဲ့တာကြည့်သူလွတ်တော်လို့ကြားနေတယ်မြမကတော့ကံကောင်းစွာချင်းသုံးခုစလုံးကိုအပြည့်စုံလဲရတယ်အစင်လဲပြေခဲ့တယ်
အဲ့တော့မဲပြာအပြည့်မရတဲ့လူတွေကစောရကတက်တာကောတန်ယုံဘက်ကဘာများတုံ့ပြန်ပြီလဲဘာဖြစ်ရှင်းပြီလဲ
ဟိုလောစဲမှာတော့ official complaint ဆိုပြီးတော့သူတို့ဟိုပါတော့ဒီလုံးဝလက်ရေးနဲ့ပဲဟို form မရှိဘူးအစင်းနဲ့လောက်ထားတဲ့ form တွေဘာတွေညာတွေမရှိဘူးသူတို့ဒီမရသွားတဲ့လူတွေကအဲ့ဒီရုံးမှာပဲတခါတည်းထိုင်ပြီးတော့လက်ရေးနဲ့ဟိုကမရတဲ့အကြောင်းကိုဖြစ်ရေးတယ်ဟို complaint တက်ထားတယ်ဒါပေမဲ့နောက်တစ်ယောက်ကပြောတာကတော့ဟဲ့တော့အဲ့ဒီ complaint တက်ထားရဲဆိုရင်အမှန်တကယ်ဆိုရင်ဒီမူရင်းကိုယူထားလိုက်ရမှာပေါ့နော်မူရင်းယူထားပြီးတော့သူတို့တွေဒါတကယ်လို့ဟိုပြန်ပြီးတော့ရွေးကော်ကိုပြန်တင်မယ်ဆိုရင်မူရင်းတင်ပေးရမှာဒါပေမဲ့မူရင်းရဲ့ copy ရဲ့ဟိုမှာဘယ်ဟာပြန်ယူသွားရမလဲဆိုတော့ညီမကြိုက်တာယူလို့ပြောတယ်တဲ့အဲ့တော့သူတို့တွေစိတ်ထဲမှာတော့ဒါကတကယ်တင်ပေးပါမလားအဲ့လိုမူရင်းပြန်ယူသွားရဲဆိုရင်ဟို copy နဲ့ပဲကဟိုကဘာမှလုပ်ပြီးမှမဟုတ်ဘူးလေ
ဟုတ်ကဲ့အခုစင်ကိုတန်ယုံကတော့
system ထဲမှာလည်းဘာမှဝင်မသွားတော့တော့အဲ့ဒါကိုတော့စိတ်မချဖြစ်နေတာ
။စင်ကိုတန်ယုံကတော့မဲပေးမဲ့ရက်ကိုထတ်တိုးလိုက်ပြီလို့သိရပါတယ်ဟုတ်လား။အဲ့ဒါဘာဖြစ်လို့လဲပေးမဲ့လူများလို့လားဘလို့ချင်နေကြောင်းလဲ
။ဟုတ်ကဲ့ကိုအခုပထမရက်က1800ပြဒီမနေ့မနေ့က3100ကျော်ဒီနေ့လည်း3000ကျော်စင်ကိုမှာရှိပေးမဲ့လူက2000ကျော်၄ရက်နဲ့ဘလို့မှမလာဘူး။အဲ့ဒါကြောင့်မလို့နောက်ထပ်3ရက်ထပ်တိုးတယ်တဲ့။ဒါပေမဲ့နောက်ထပ်3ရက်ဆိုရင်တော့မှအခုတွဲရဆိုရင်လောက်ပါမလားမသိဘူး။ညီမတော့သိမထင်ဘူး။နည်းနည်းပူပဲ
။3000ပဲသတ်မှတ်တယ်ဆိုတာ3000ပဲပေးရတယ်ဆိုတာကသူတို့တန်ရုံကသတ်မှတ်လိုက်တာလား3000ပဲလာပေးကြတာလားဘလို့လဲ
။မဟုတ်ဘူးကိုဒီနေ့ဆိုရင်စီနေတဲ့လူက9000ရောရှိတယ်။ဒါပေမဲ့စင်ကူရဲကလည်းဖီအားပေးတယ်ဘာဖြစ်လို့လဲဆိုတော့ဟိုတန်းအရန်ကိုရှေ့ပြီးတော့အပြင်ဒီပိုင်းရောက်သွားပြီးအဲ့တော့ဟိုပေါ့နော် crowd control မလုပ်နိုင်ပါ냐ဆိုပြီးတော့စင်ကူရဲကလည်းဖီအားပေးတယ်ဒါကဟိုတန်ယုံကလည်းအဲ့လောက်ထိဟိုကြိုပြီးတော့မစီစဉ်ထားတော့တော့ဟိုမမှန်းထားတော့အဲ့လိုမျိုးစင်ကူရဲကလာပြောတော့မှဟိုဟာလဲ token နဲ့စပြီးတော့ထုတ်ပေးတယ
်
သူတို့ရှိမှာပထမရက်ကတောက်ကြနေရ3100ကျော်ပဲလောက်တာ哦ည7နာရီလောက်ထိဖြစ်သွားတယ်အဲ့တော့သူတို့ handle လုံးနိုင်တာ3000ကျော်ဆိုပြီးတော့3000ကျော်မှာဖြတ်ချလိုက်တယ
်ဟုတ်ကဲ့ပါခင်ဗျာမတင်စားကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်စင်ကာပူကအချိန်ကြီးကျွန်တော်ကြားခဲ့ရတာဖြစ်ပါတယ်နောက်တစ်ဖက်မှာဒီကနေ့မဲဆန္ဒတွေစပြီးတဲ့ထက်မှာနောက်နိုင်ငံတွေတော်များပါလာပါတယ်လန်ဒန်ကအချိန်ကြီးကျွန်တော်သိချင်ပါတယ်လန်ဒန်မြို့ကမဲပြီးတဲ့ဒေါက်တာသက်ကူကိုကြားပါလားခင်ဗျာ
ဟုတ်ကဲ့
ဒေါက်တာသက်ကူကိုကြားပါလား
ကြားပါရယ်ကျွန်တော်ဘက်ကနည်းနည်းတော့စုပဲเนาะကျွန်တော်အခုဒီဘက်ကစံယုံကနေထွက်လာလာချင်းကျွန်တော်
ဟုတ်ကဲ့ရပါတယ်
ဖုန်းနဲ့ပြောနေရတ
ယ်ဟုတ်ကဲ့ကြားပါဟုတ်ကဲ့ဒေါက်တာသက်ကူကိုလန်ဒန်မှာမဲပေးတဲ့အခြေအနေကိုဘယ်လိုရှိလဲပြဿနာတွေကြုံရလားတခြားတွေ့ကြုံတွေပြောပြပါအောင
်အဲကျွန်တော်အဲ့ဒါပြောရင်တော့ဟိုပါပေါ့เนาะနှစ်ပိုင်းထားပြီးပြောရမယ်ပေါ့ပထမဟိုမဲစရင်ထွက်လာတဲ့အပိုင်းပေါ့เนาะကျွန်တော်အနေနဲ့ပြောရရင်เนาะတိုင်ယုံကတော့တုတာဝင်တော်တော်ရှိပါတယ်တိုင်ယုံကသူတို့လုတ်ပိုင်းနဲ့နဲ့များအကုန်လုတ်ပေးပါတယ်ကျွန်တော်ကချွေးကြရှိတာတော့ကျွန်တော်ထင်တာတော့ရွေးကောက်ပွဲကော်မရှင်မှာအများကြီးတာဝန်ရှိရလို့ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့စပြီးတော့တန်ယုံကနေပြီး form 15ကိုတင်ရပါတယ်။တင်လို့ရှိရင်တန်ယုံကနေပြီးတော့ form 15ဘလူးဘလူးစီကနေလက်ခံရရှိပါတယ်ဆိုတော့သူတို့ဟိုကြေညာချက်ထုတ်ပေးတယ်ပေါ့နော်။အဲ့ဒါပြီးတော့ကျတော့အဲ့ဒီ form ကိုရန်ကုန်ပို့ရတယ်။ရန်ကုန်ပို့တဲ့အခါမှာရန်ကုန်မှာအဲ့ဒီဟိုရွေးကောက်ပွဲကော်မရှင်ကနေပြီးပြန်ပြီးတော့ဟိုနိုင်ငံသားမှာဟို vote လုပ်ဖို့ list ဆိုပြီးထုတ်ပေးတယ်အဲ့ဒီထက်မှာတချို့လူတွေကပါနေပြီးတော့ဒီလိုမဲလက်မှတ်တွေရောက်မလာဘူးဒီလိုမြန်မာတန်ယုံကိုလည်းအဲ့လူတွေစရင်ရောက်မလာဘူးခင်ဗျကျွန်တော်တို့ဒီကကျွန်တော်တို့ကြားတာတော့900လောက်ရှိတယ်လို့ကြားပါတယ်ကျွန်တော်တို့အတိအကျမသိဘူးပေါ့နော်ဒါပေမဲ့သူတို့ပြန်လာတော့ကျွန်တော်တို့၃ချိန်ဒီဘက်ကထုတ်ပြန်ပေးတယ်ပထမတစ်ချိန်ကတာတာပရိနေရတစ်ချိန်ထုတ်တယ်နေ့လယ်ပိုင်းမှာ ไอ้เรื่องอายาตัดเศษโจโจเราทั่วลาเลยกูอยากเราเป็นไอ้รูปเยอะไปเลยพี่รอดูที่อาจารย์อาจารย์รอว่าบ่เนาะต้าวจานี่มันเนี่ยโซยมาจริงอ่ะว่าเลยไอ้เราเราชอบเสียเราดูตัวเลยไอ้เราอายาคนเนี่ยเศษโจโจเชื่อตัวเลยกูทีนี้มันเนี่ยเราต้องขาดทัดทุบเลยชาวบ้านเนี่ยสตงยาวเชื่อตัวไปไอ้เราไอ้มาเล่าตัวไปรูปเชื่อเลยส่วนจนรู้ไอ้เจ้าตนาจนรู้เลยอ่ะนั่นแหละมาให้เนี่ยดูมันโหจนรู้เลยအဝေးမှနေရလို့ဟိုမိုင်း200ကျော်300ကျော်လောက်ကနေလာရတာလေအဲ့လိုကတ်တီရောကြတာဒုက္ခတာအရောက်တယ်ဟိုယထာကတွေလေးမြန်ကတွေကလည်းတတ်ဝင်ဈေးကြည့်တယ်ပေါ့နော်ပြီးရင်ဒီမှာလည်းညအိပ်ရတယ်ဘာလို့ဆိုဟိုတယ်တွေဘာတွေနဲ့ပတ်ဆံရန်ကုန်တယ်ပေါ့နော်အဲ့ဒီပြဿနာတစ်ခုရှိတယ်ပြီးတော့ကြတော့ဟိုလူကတော်တော်များများမပါဘူးဖြစ်သွားတယ်နာမည်တွေအဲ့လိုမျိုးအဲ့ဒီလူတွေလည်းတော်တော
်အဲ့တော့နာမည်မပါတဲ့ကိစ္စနဲ့ပတ်သက်လို့တော့ပြန်ပြီးတော့ပေးနိုင်မလားသူကော်မရှင်ကိုပြန်ပြီးတော့ပြောရင်ပေးနိုင်မလားဘာများတန်ယုံဘက်ကအကြောင်းပြန်တ
န်ယုံကတော့အဲ့ဒီလူတွေအကုန်လုံးသူကော်မရှင်သက်ဆိုင်ရာကိုယ့်ရဲ့အိမ်ရှိတယ်ပေါ့နော်မြို့နယ်ကော်မရှင်တွေကိုလှမ်းပြီးတော့အတောင်ကြပါလို့အဲ့လိုပြောတယ်သူတို့လည်းနာမည်တွေတော့ရေးယူထားပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ကိုတိုင်ကနေပြီးတော့မြို့နယ်ကော်မရှင်ကိုတိုက်ရိုက်အကြောင်းကြားမဲ့ပုံဖြစ်သွားတာပေါ့တန်ယုံကတောင်းဝန်မယူတော့ဘူးပေါ့
တန်ယုံကအဲ့လိုပဲအကြောင်းကြားခိုင်းပါတယ်ဒါပေမဲ့သူတို့စီမှာလည်း list တော့ယူထားတယ်ကျွန်တော်လည်းသိထားတော့မသိဘူးခင်ဗျဘလို့ဟိုသူတို့ဆက်လုပ်ကြမလဲဆိုတာပေါ့နော်
ဟုတ်ကဲ့မဲပြားကိစ္စကောခုနကစင်ကူမှာကြုံရလို့မဲပြားကိစ္စကောကြုံရပါလား
ကြုံရပါတယ်ခင်ဗျကျွန်တော်ကတော့ကံကောင်းလို့ကျွန်တော်ကသုံးခုပေးရတယ်တိုင်းဒေသကြီးရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့အားလုံးကျွန်တော်ပေးခွင့်ရပါတယ်အဲဒါပေမဲ့တချို့လူတွေဆိုရင်အဲမဲပြားတပြားပဲရတဲ့လူတို့နှစ်ပြားပဲရတဲ့လူတို့ရှိပါတယ်ခင်ဗ
ျဟုတ်ကဲ့
ဥပမာကျွန်တော်ဆိုရင်ကျွန်တော်အကူနဲ့ကျွန်တော်နဲ့တိတ်နေနေတဲ့လူတူကိုကျွန်တော်ကတော့သုံးပြားရတယ် तू ကနှစ်ပြားပဲရတယ်တပြားမပါလာပါဘူး
ဒါကဘယ်မဲပြားလဲခုနကကျွန်တော်နဲ့မေးချင်တာကစင်ကာပူမှာခုနကမတ်တင်စာပြောရဆိုရင်ပြည်သူ့တော်ကမဲပြားတော်များပါမလာဘူးလို့ပြောပါတယ်လန်ဒန်ဘက်မှာရော
ကျွန်တော်အဲ့ဒါတော့ဘယ်မဲပြားလဲဆိုတော့ကျွန်တော်မမေးလိုက်မိဘူးကျွန်တော်အကူနဲ့ကျွန်တော်လည်းခုလမ်းခွဲသွားပြီဆိုတော့
ဟုတ်ကဲ့
အဲသူတို့ပြောတာတော့ခဏလေးနော်ကျွန်တော
်ဟုတ်ကဲ့
ဟိုကမေးချင်လို့ဒီမှာကျွန်တော်ညီမလေးတယောက်ရှိတယ်ညီမဘယ်မဲပြားပြောက်တာလဲညီမလေးပြည်သူ့လွတ်တော်မဲပြားရတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ပြည်သူ့လွတ်တော်မဲပြားပြောက်တဲ့သဘောပေါ့နော်နောက်တစ်ခုကကျွန်တော်နောက်တစ်ခုမေးချင်တာကိုသက်ကိုကခုနပြောသွားတဲ့အထက်မှာအဝေးရနေလာရတယ်လို့ပြောကြပါတယ်ပြောမယ်ဆိုရင်လန်ဒန်ကအပြင်ကျွန်တော်ကြားလောက်ဆွီဒင်တို့ဘာလို့စကန်ဒီနေးဗီးယားနိုင်ငံတွေကပါဒီလန်ဒန်မှာမဲပြားရတယ်လို့သိရပါတယ်အဲ့တော့
ဘယ်လိုမှအဲ့လိုမျိုးဟိုသူတို့ကြီးညာတဲ့ရက်ကလေးကကတ်ပြီးတော့မှဘယ်လိုမှသွားလာတာအဆင်မပြေဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်မာတွေကတော့ဘယ်လို motivation မျိုးနဲ့လာပြီးတော့တကူးတကလာပြီးမဲပြေးပြစ်တာလဲကိုသက်ကိုကပါဝင်ပါပေါ့
ဟိုရဲ့ဆရာသားထက်တန်တဲ့လူတွေပဲမဲပေးကြတာပေါ့နော်တချို့လူတွေကလည်းတော်ပါပြီဘာမှမလုပ်တော့ပါဘူးဆိုပြီးတော့ဟိုဘယ်လိုခေါ်မလဲဒီတိုင်းပဲထိုင်းနေလိုက်ကြတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာတက်ကုတ်ကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါတယ်ဒေါက်တာတက်ကုတ်ကတော့ကိုစောင်းလိုင်းဖြစ်ပါတယ်ဆိုတော့ကိုစောင်းလိုင်းကအခုပြောမယ်ဆိုရင် American ပြည်အောင်စုတဝမ်းမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပညာရေးကျန်းမာရေးကွန်ရက်အတွက်ဒီခုနအလှဒီဟိုစိတ်ရှိုးတွေမှာလိုက်ပြီးတော့တီးဆိုးနေတာပါတချိန်ထဲမှာပဲမဲပေးဖို့အတွက်လှုံ့ဆော်နေသူတူလည်းဖြစ်တဲ့ခါကျကိုစောင်းဝင်လိုက်ခုနကအခြေအနေကြားရမယ်ထင်ပါတယ်စင်ကာပူအခြေအနေလန်ဒန်အခြေအနေဒီအခြေအနေနဲ့မဲပေးခွင့်နေနဲ့ပတ်သက်လို့ဘယ်လောက်ထိပြဿနာရှိနိုင်လဲအရင်တုန်းက2010တုန်းကတော့ဒီဂျူဒီမဲကိစ္စတော်လေးပြဿနာတက်ခဲ့ဘူးပါတယ်အခုအခြေအနေမှာဘယ်လိုမြင်ပါလဲ
အခု2015မှာတော့ပို့ပြီးဒီဂျူဒီမဲတွေကပို့ပြီးတတိပြုရမယ်ပို့ပြီးတော့အနေရရှိတယ်ကြီးမားတဲ့အဲကိစ္စရတခုလို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ပြပရောက်နေတာကအာမြန်မာတွေကတားနဲ့ချီပြီးရှိပါတယ်။ကျွန်တော်တို့ပုဂ္ဂလိကခမန်းကျေရတကူကြီးတကားခမန်းကျေရတော့စေတန်းနှိပါပေါ့ကဘာအရရကိုပြန်နဲ့ရောက်ရှိနေမြန်မာတွေကစေတန်းနဲ့အထက်လောက်မှရှိနိုင်တယ်။အဲပြပကိုရောက်တယ်ဆိုတဲ့ကောပြပကိုထွက်ပြီးအလုံးလုံးမယ်ဆိုတဲ့ကော18နှစ်ကျော်ပြီးသားလူတွေပဲအဲ99ရာခိုင်နှုန်းက18နှစ်ကျော်ပြီးသားမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားအများစုဖြစ်ဖို့ရှိတယ်။အဲ့တော့အရွယ်မရောက်သေးတဲ့ကလေးတွေကတော့ပြပောက်ကိုအလုထွက်လို့ဆရာအကြောင်းနည်းတယ်။အဲ့ဒီမှာမှကျွန်တော်တို့ကကုနာကကြားတယ်စင်ကာပူမှာ1000မဲပေးဖို့ရှိနေတယ်။လန်ဒန်မှာဆိုရင်တော့900ကျော်900နီးပါးပဲရှိတယ်လို့ဒေါက်တာသက်ကိုကပြောသွားတယ်။အဲ့တော့စင်ကာပူမှာဆိုရင်မြန်မာအသန်းချီလောက်အသန်းနီးပါးလောက်တော့ရှိမယ်။အဲ့လောက်မရှိတော့5သိန်း6သိန်းနဲ့မလျော့ဘူးလို့ကျွန်တော်တို့ခန့်မှန်းတယ်။အဲ့ဒီမှာမှ1000မဲပေးတယ်ဆိုတော့စင်ကာပူနိုင်ငံသားမခံသေးတဲ့မြန်မာအကြီးအကဲအဲ့ဒီချက်မကအစဲသမကအစနဲ့စမကရှိလိမ့်မယ်။အဲ့ဒီစင်ကာပူနဲ့နောက်အင်္ဂလန်ကလည်းမြန်မာတွေအများဆရာဝန်တွေရောပညာတော်တွေတွေရောရောက်နေတဲ့နိုင်ငံဖြစ်တယ်။အဲ့ဒီနိုင်ငံမှာလည်း900ပဲမဲပေးဖို့ဟိုလှုပ်ဆောင်ထားတာရှိတယ်။အဲဆိုတော့အများမဲပေးခွင့်ဆုံးရှုံးတာတို့မဲပေးခွင့်အတွက်မကြိုးစားတာတို့လည်းဖြစ်နိုင်တယ်။အဲ့ဒီမှာအစိုးဆုံးနိုင်ငံနှစ်ခုကတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဖြစ်လိမ့်မယ်။ထိုင်းမှာမြန်မာတွေက4-5သန်းရှိနေတယ်။မလေးမှာလည်းတသန်းနီးပါးတော့အောက်ထစ်ရှိတယ်လို့ကျွန်တော်ခန့်မှန်းတယ်။အဲ့ဒီမှာ
အထိုင်းမှာဆိုရင်လေထောင်လောက်ပဲထောင်ခန်းလောက်ပဲမဲပေးဖို့ရှိတယ်ဆိုတော့ဒီပြပရောက်နေတဲ့မြန်မာတွေရဲ့မဲပေးကွင်းအမြောက်အများဆုံးရှုံးနေပြီးတော့ထိုင်းနဲ့မလေးရှားမှာဆိုရင်မြန်မာတွေဘယ်လောက်ရောက်ရှိနေတယ်ဆိုတဲ့ data တွေလက်ရှိအစိုးရတက်ခါစားမှာယူထားတဲ့အဲယူထားတဲ့အချိန်မှာရှိတဲ့ data တွေသူတို့ယူထားတယ်ဘာလို့ယူထားနိုင်လဲဆိုတော့လက်ရှိအစိုးရတက်လာခါစားမှာထိုင်းနိုင်ငံမှာရှိနေတဲ့တရားမဝင်ရွှေ့ပြောင်းအုပ်သမားတွေကိုတရားဝင်ဖြစ်အောင်လုပ်ပေးမယ်အဲမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်သွားပြီဒါကြောင့်မြန်မာပြည်သူပြည်သားတွေဟာကမ္ဘာလေတင့်တင့်တယ်နေနိုင်အောင်passport တွေတော့အလုံးထုတ်ပေးမယ်ဆိုပြီး data collection တွေသူတို့လုပ်ထားတယ်လာကြပါစာရင်းပေးကြပါဆိုပြီးတော့အမြောက်အများလုပ်ထားတာရှိတယ်မလေးမှာလည်းဘာသာရေးအထူးကုန်ကိစ္စတွေနဲ့ပတ်သက်လို့ဖြစ်ကြတဲ့အချိန်တွေမှာမြန်မာတွေကိုတေဝင် passport ထုတ်ပေးမယ်နော်ပြီးတော့သွားလာရမြန်မာပြည်ကိုပြန်လာရလွယ်ကူအောင်လုပ်ပေးမယ်ဆိုပြီး data တွေအမြောက်အများလက်ရှိအစိုးရရဲ့လက်ထဲမှာရှိတယ်ရှိနေပြီးတော့တန်းချီတဲ့လူမပြောနဲ့အခုအလုံးစည်ရင်ချိုးလိုက်တာမြန်မာတွေ10တန်းလောက်ပြပောက်ရုံနေပြီမဲ့ဟိုတသိန်းတောင်ပဲပေးမှာမဟုတ်တဲ့ပုံစံမျိုးကျွန်တော်တို့တွေ့နေရတယ်။အဲ့တော့ကြံတဲ့မဲတွေဟာသူတို့မှာ data အတိအကျရှိနေတယ်ထားပါတော့ဗျာဘဲရွာဘဲမြို့ဘဲတိုင်းကမောင်ဘသူကမှတ်ပုံတင်နံပါတ်ဘလောက်ကထိုင်းနိုင်ငံဘယ်ကိုရောက်ရှိနေတယ်ဆိုတော့သူတို့သိနေတယ်။အဲ့ဒီခါကျတော့ဒီမဲတွေအလုံးဟာလာမပေးဖြစ်တာပဲဖြစ်ဖြစ်ခုနလိုတကယ်တက်တက်ကြွကြွနဲ့မဲပေးဖို့ရှောက်ထားတဲ့လူတွေတော့စည်ရင်နဲ့မပါတာရှိနေတယ်သုံးများအနေနဲ့ပြားဖြစ်နေတာရှိတော့တကယ်ကိုမလျှောက်ထားဖြစ်တဲ့ဘဝအခြေအနေရဲ့ကြောင့်မလျှောက်ထားဖြစ်တဲ့မဲပေးဖို့မလျှောက်ထားတဲ့မြန်မာတွေရဲ့မဲတွေဟာတစုံတစ်ခုနီးနဲ့မတမာတဲ့နီးရဲ့ပြည်တွင်းကိုပြန်မရောက်သွားဘူးတော့အားလုံးတတိထားစောင့်ကြည့်ရမယ်လိုအပ်လျက်ရှိတယ်အဲ့ဒီအခြေအနေကနှုတ်မများတော့၅တန်း၆တန်းလောက်များနော်၅တန်း၆တန်းလောက်နဲ့ကျွန်တော်ဘယ်သူမှမဆွတ်ဆွဲခြင်းဘူးတို့တော့လူကြီး၅တန်း၆တန်းရဲ့မဲတွေကတစုံတစ်ခုနီးနဲ့ပြည်တွင်းမှာစရင်းဝင်သွားတယ်ဆိုရင်လက်ရှိလွတ်တော်ထဲမှာရှိနေတဲ့25ရာခိုင်နှုန်းတော်ကိုယ်စားလှယ်တွေနဲ့နော်တစ်ဖက်ကပါတီကစံခိုင်ဖွံ့ဖြိုးရေးပါတီကဒီတကယ်ရွေးချယ်တင်မြှောက်လိုက်မယ်ဒီဘက်အဲကျွန်တော်တို့ဒီမိုကရေစီအင်အားစုပါတီတွေကိုလွတ်တော်တွင်မှာအဲရှင်းဆိုင်အန်တုရှင်းပြိုင်လာနိုင်တဲ့အနေအထားကိုအလွယ်တကူရောက်ရှိသွားမှာဖြစ်
ဟုတ်ကဲ့
အဲ့ဒီအချိန်လေးကိုကျွန်တော်တို့အရန်တိထားရမယ်ဆောဆောစီစီတဲကမှကျွန်တော်မြင်တာကတော့ဒီမှာလဲကျွန်တော်စကားပြောခွင့်ရတဲ့အခါအားလုံးကိုကျွန်တော်ပြောပြပါတယ်ဆောဆောစီစီတဲကမှကျွန်တော်တို့ကတော့ဒီမိုကရေစီဟာမှန်မှန်ကန်ကန်ဆက်စစ်မှန်မှန်မဟုတ်ဘူးဘာလို့လဲဆိုတော့ပြည်သူ65ရာခိုင်နှုန်းလောက်လိုအပ်လိုလားတဲ့အစိုးရမျိုးကိုကျွန်တော်တို့ကမရနိုင်ဘူးဒီမဲပေးခွင့်ရှိတဲ့ပြည်သူ85ရာခိုင်နှုန်းလောက်ကဆန္ဒပြုတဲ့ပါတီရတာအစိုးရဖွဲ့ခွင့်ရမယ်ပုံစံမျိုးလက်ရှိအခြေခံဥပဒေအရဖြစ်ပေါ်နေတယ်။အဲ့ဒီတော့အဲ့ဒီအခြေအနေမျိုးမှာမှမဲဆန္ဒပြုခွင့်ရှိသူတွေအခွင့်အရေးရှိသူတွေအားလုံးရဲ့မဲရဲ့85ရာခိုင်နှုန်းမဟုတ်တော့ဘဲနဲ့လက်ရှိကော်မရှင်ကမဲပြားထုတ်ပေးတဲ့မဲပေးခွင့်ပြုတဲ့ပုဂ္ဂိုလ်တွေရဲ့เนาะယနေ့မဲပေးခွင့်ရပြီဆိုတဲ့လူတွေရဲ့85ရာခိုင်နှုန်းကကျွန်တော်တို့ဒီမိုကရေစီပါတီတွေပေါ့ NLD ပါတီပေါ့ခရဲရဲရဲရဲနဲ့ရှင်းရှင်းပြောရရင်တော့အဲ့ဒါကိုမဲထဲမှာအမေစုကိုမဲထဲမှာအဲတစ်ဖက်ပါတီကကျွန်တော်တို့ကြိုက်တဲ့ပြည်သူလူထုနဲ့တက်တဲ့ NLD ပါတီကအစိုးရဖွဲ့နိုင်မလို့ဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီခါကျတော့ပို့ပို့ပြီးအချိန်နဲ့တစ်ဖြည်းဖြည်းဆုံးဆိုးလာတဲ့အနေထားကိုရောက်ရှိသွားတာပေါ့ဗျာ
ဟုတ်ကဲ့ကိုဆောင်းလိုက်ကျေးဇူးပါအခုလိုကိုဆောင်းလိုက်ရဲ့ဆွေးနွေးချက်ကိုထုတ်ပြောတာနောက်တစ်ဦးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥရှိပါကတော့လက်ရှိမြန်မာနိုင်ငံထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့သူတူဖြစ်ပါတယ်ဦးရှိပါခုနကပြောသွားတဲ့ကိစ္စတွေကြားမိမှာပါစင်ကာပူမှာဖြစ်တယ်လန်ဒန်မှာဖြစ်တယ်တခြားနိုင်ငံတွေမှာလည်းဖြစ်ပါတယ်မဲပြားကိစ္စတွေပါခုနကကိုဆိုင်ဦးလိုင်ပြောသွားတဲ့အထက်မှာတော့ဒီချိုးတင်မဲကြောင့်ယင်လိုပဲပြဿနာဖြစ်လာမှာသူစိုးရင်သာပြောပါတယ်ဦးရှိပါရဲ့တုံတက်ချက်အကဲဖြတ်ချက်ကဘယ်လိုရှိပါလဲ
ဟုတ်ကဲ့ခင်ဗျာဒီလိုခင်ဗျာစောစောကဟောပြောတဲ့အထက်မှာကျွန်တော်နိုင်ငံတကာတွေထဲမှာရောက်နေကြတဲ့လူတွေကကျွန်တော်တို့တရားဝင်လုပ်သားနဲ့တရားမဝင်လုပ်သားနှစ်မျိုးရှိတယ်ခင်ဗျာအခုအဲ့ဒီမှာဆန္ဒမဲပေးပိုင်ခွင့်ကိုသူတို့တောင်းခံတဲ့လူကနိုင်ငံတော်ကအပြစ်မှတ်ပြုပြီးတော့မှတရားဝင်ပွားနေတဲ့လူတွေကိုသာလျှင်အတိတ်ကနေပြီးတော့အဲ့ဒီပုံစံ15ကိုထုတ်ပြီးသူတို့ကစည်းရင်းယူထားတာဖြစ်တယ်။တကယ်အခုချိန်ကြီးစောစောကဟိုပုဂ္ဂိုလ်ပြောသွားတာတော့တန်းချီရှိတယ်ဆိုတော့တကယ်တော့လည်းရှိနေတယ်ယူရီးယားတို့မှလည်းရှိနေတာမှန်ပါတယ်။ဒါပေမဲ့ဒီလက်ရှိရှိနေကျွန်တော်ဒီဟာမကောမရှင်ကိုအဲ့ဒီပုံမှန်15တွေကပြန်လဲရောက်လာတဲ့လူကြီးနိုင်ငံတကာလူကြီးစုစုပေါင်း3000နဲ့4000ကျော်ပဲရှိပါတယ်ခင်ဗျာ။ဘုချင်းကြီး
စင်းရ3000-4000ကျော်ပဲရှိတယ်အဲ့ဒါတရားဝင်အတိမတ်ပြီးပြီးဟိုကပြန်လာတဲ့ပုံစံတွေပ
ါဦးရှိဘားတို့ကအနေနဲ့ကဒီစင်းရင်းကိုစောင့်ကြည့်နိုင်လားစောင့်ကြည့်ခွင့်ရှိလားစောင့်ကြည့်နိုင်တဲ့အနေအထားရှိပါလား3000ခန့်ကျော်3000ကျော်နဲ့ပတ်သက်လို့
ဒီ3000ကျော်ဆိုတဲ့ဟာကဟိုမှာပြည်ပြည်လုံးမှာရှိတဲ့မျိုးပေါင်း300ကျော်ကိုခွဲပြီးတော့သူ့မျိုးလာနဲ့သူ့မြင်လိုက်သွားမှာဖြစ်တဲ့တွေ့ကြောင်းကျွန်တော်တို့အားလုံးအဲ့ဒါတွေကစောင့်ကြည့်လို့မရဘူးဒါပေမဲ့အဲ့ဒီမဲစင်းရင်းတွေကိုသူတို့ပုံစံ15တွေကိုပြန်လာတဲ့ကသူကနေပြီးတော့နိုင်ငံတကာကပြန်လာတယ်သူကဒီနိုင်ငံခြားရေးဝန်ကြီးဌာနလမ်းကြောင်းဝင်တော့ကွန်ဖရင်းကွန်ဖရင်းကတည်းကမြို့နယ်ကရက်ွက်တီဆင်းလာတဲ့အထက်မှာအဲ့ဒီရက်ွက်တွေမှာအဲ့ဒီစင်းရင်းတွေကိုပြုစုထားပြီးတော့သူတို့မဲရုံမှာကတ်ထားရမယ်ဆိုတော့သူတို့ရဲ့နီးဦးတွေမှာချပေးထားတယ်အဲ့ဒီတက်မှာတကယ်လို့ပုံစံ15နဲ့ရှောက်လိုက်ပြီးတော့မှဒီမှာရက်ွက်တွေကမဲရုံမှာတကယ်လို့ကိုစင်းရင်းမပေါဘူးလို့ဆိုရင်ဖြစ်ဆွဲပေးရမယ်ဆိုတော့လေသူရဲ့ new တွေမှာချမှတ်ပေးထားတယ်ခင်ဗျာအခုချိန်ပြီးလို့ဆိုရင်တို့ကကျွန်တော်ဒီရက်ပိုင်းမှာတော့ကျွန်တော်မဲယုံကိုကျွန်တော်ကတော့ဒီပဲပြည်တွင်းကိစ္စပဲလို့ဆိုတော့အဲ့ဒီရောက်နည်းနည်းလေးဟိုလွတ်သွားပြီးတော့ဒီကော်မရှင်ယုံကတော့မရောက်ဖြစ်တော့သူတို့ရဲ့စီးရင်တွေကတ်ထားမကတ်ထားတော့ကျွန်တော်တိကျတော့မကြည့်ဖြစ်သေးဘူးပေါ့လေ
ဒါပေ
မဲ့ new တွေကတော့ရက်ပိုင်းမှာလည်းကတ်ပေးရမယ်မျိုးနေမှာလည်းကပ်ပြရမယ်ဆိုတော့သူတို့ကအဲ့ဒီဆိုရလာတဲ့စင်ကပ်ပြရမယ်လို့တိကျဆိုထားတယ
်။ဟုတ်ကဲ့။ဦးရှေ့ပါလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။မင်းတချို့ကိစ္စတွေနည်းထပ်မေးချင်လို့အာကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါလေ။သူကလည်းစင်ကာပူကပါမတ်အုံမှာစင်ကာပူကမဟုတ်ပါဘူးခင်ဗျာ။တောင်ကိုရီးယားနဲ့ငါကပါမတ်အုံမှာတင်းတင်းကျော်ကြားပါလားခင်ဗျာ
။
ဟုတ်ကဲ့။မတ်အုံမှာတင်းတင်းကျော်အခုဒီမဲပေးတဲ့ချင်းဒီတောင်ကိုရီးယားမဲပေးတဲ့ချင်းဒီမတ်အုံမှာတင်းတင်းကျော်ကိုရင်ကြုံရတဲ့ချင်းဒီအတွေ့အကြုံလေးပြောပါအောင်ဗျ။ဟု
တ်ကဲ့ရှင်။ကျွန်တော်ပေါ့နော်မဲပေးမယ့်စီးရင်နေတန်ယုံကနေပြင်ညာတဲ့အခါမှာကျွန်မစောစောပိုင်းကကျွန်မနာမည်မပါဘူးမပါဘဲနဲ့ဟိုဆိုမြမပြီမာကကျွန်မပေးခွင့်ရှိတယ်ဆိုလည်းပါတယ်ကျွန်မလည်းပုံစံ15ကလည်းတင်လာပြီးသားဖြစ်တယ်အဲ့မှာစီးရင်ထွက်လာတဲ့ချိန်မှာမပါလာတဲ့အခါကျတော့ကျွန်မအဲ့မှာ volunteer လုပ်တဲ့မောင်လေးတယောက်ရှိတယ်ပေါ့နော်အဲ့မဲစီးရင်နေကိုထုတ်ပြန်ပေးဖို့တော်သွားလိုက်ရွေးပေးတယ်အဲ့မောင်လေးတောင်ကျွန်မ message ပို့လိုက်တဲ့ခါကျတော့ तू ကငါ့နာမည်ကြည့်ပေးပါ international ဥစားထဲမှာငါ့နာမည်ပါတယ်ဒီထဲမှာတာယုံမှာပါမှအတီဖြစ်တယ်ပြောတဲ့အတွက်ကြောင့်ငါ့နာမည်လေးကြည့်ပေးပါဆိုတဲ့ခါမှ तू ကကြည့်ပေးတဲ့ခါမှ message မှာပြန်ပို့ရအမနာမည်တွေ့တယ်ဆိုပြပို့ထားတဲ့ခါကျတော့ကျွန်မ complain တက်တာပေါ့နော်တာယုံလှမ်းပြန်ပြီးတော့ကျွန်မနာမည်ကိုတွေ့တဲ့လူကတွေ့ထားပြီးလူသက်သေရှိတယ်ပေါ့နော်အဲ့အတွက်ကြောင့်ကျွန်မကိုဘလို့ဖြစ်လို့ကျမပြုတ်တန်ခဲ့တာလဲပေါ့နော်ပြန်ပြီးတော့တကယ်တင်တဲ့ခါမှာဆိုအဲ့မှာကျမမနေ့ကျရင်ကျွန်တော်တို့ပြန်စစ်ပေးပါမယ်ဆိုတဲ့ခါမှာမနေ့ကျတော့9နိုင်လောက်မှာကျမနာမည်ပြန်ပါလာတယ်ပြန်ပါလာတယ်ဒါပေမဲ့ကျမနာမည်အစားထိုးတဲ့ကြာအလုံးက9ရောက်ဆိုရင်9ရောက်အတိပဲဖြစ်နေခါကျတော့အဲ့မျိုးသမီးလေးတစ်ယောက်ကကျမနေရာနာမှာပြန်ပြုတ်သွားတယ်ကိုနာမည်တော့ကျမလည်း3လုံးလောက်ပါတဲ့နာမည်ပဲအဲ့ကျမကတော့ပြန်ပါလာတယ
်
ပြန်ပါလာတဲ့ခါကျတော့ကျမပထမဆုံးနေ့မှာတော့ကျမမင်းမထည့်သေးဘူးပေါ့နော်အော်ဒါဗာမမ်းမသိသေးတော့အခြေအနေကြည့်မယ်ဆိုပြီးတော့မဲမထည့်ပဲနဲ့ကျမကြည့်တဲ့အခါမှာလူတွေကတယောက်ပြီးတယောက်ပြန်လာတဲ့ခါတော့မဲအနောက်မှာစရင်ဟိုပါပေါ့လက်မှတ်မပါဘူးပေါ့နော်ရေမဲရုံမှုရေလက်မှတ်တွေပါရင်မပါဘူးဆိုတော့အဲ့ဒါနဲ့ဖြစ်သလားလို့ကျမတခြားလူတွေမေးကြည့်တာပေါ့နော်မေးကြည့်တဲ့ခါကျ volunteer လုပ်တဲ့အကောင်လေးတွေကလည်းတန်ယုံကဒီလိုပဲပြောတယ်သူတို့ထိုးပေးလို့မရဘူးလို့ပြောလို့ရပါတယ်နောက်မှကျမပြန်ပြန်ရောက်မှပဲထိုးပေးမယ်ဆိုတော့အားလုံးကလည်းဒီလိုပဲဆိုတော့အော် okay ပေါ့နော်အဲ့ဒါနဲ့ကျမလည်းနောက်တနေ့ကျတော့ကျွန်မသွားပြီးတော့ဟိုကမဲပေးတယ်ပေါ့နော်မဲပေးတဲ့အခါကျတော့အထက်ထဲရောက်တော့ကျွန်မတို့ကကင်မရာလည်းမတရားဘာမှမတရားဘူးဆိုတဲ့အခါကျတော့ဒီတိုင်းပဲဝင်သွားတဲ့အခါမှာမဲကျွန်မမဲကိုသူတို့ရှာပေးတယ်ရှာတဲ့အခါမှာဟိုမဲကျွန်မအတွက်ဆိုပြီးဟိုစားပေါ့နော်လမ်းနဲ့အဲ့ဒီစာအိတ်ကလေးတီဗီလေးနဲ့ကြီးထားတဲ့ဟာကျွန်မပေးတဲ့အခါမှာ3အိတ်ပဲပါတယ်3အိတ်ပဲပါတဲ့အခါကျတော့ကျွန်မဒီရပဲလားဆိုဒီရပဲတဲ့ဟိုတစ်ထပ်ထပ်တောင်းချင်ရင်လည်းလက်မှတ်မရှိဘူးတဲ့လမ်းမရလိုက်တာပဲကျေးဇူးတရားမှာပေါ့နော
်
ဆိုင်ယုံကတော့ပြောတာမဟုတ်ပါဘူးကျမအေဗူလန်တီရဲ့ကလေးတွေကလည်းသူတို့လည်းဘူးမီတီပါမတီနဲ့တူပါတယ်အဲ့လိုမျိုးပြောတဲ့အခါကျတော့38ပဲဆိုတော့ကျမလည်းအဲ့38ဟိုကျမတကယ်တော့ကရင်လူမျိုးဖြစ်တယ်ကျမ2010တုန်းကကျမ4မဲပြီးခဲ့ရတယ်ကရင်တိုင်းရင်းသားပေါ့နော်ကိုယ်စလေကျမရွေးပိုင်ခွင့်ရှိတယ်အခုကျတော့38ပဲရှိတယ်ဆိုတော့ပြီးတော့မနေ့ကကျတော့ကျမလိုစားပေါ့နော်သူများတွေကပြောတာကမဲဘုံတဘုံထဲမှာပဲအုံးနေသလုံးအဲ့လိုထည့်ရတယ်ပေါ့နော်ဆိုတော့ကျမလည်းအထဲသေးလေးဝင်သွားတဲ့ခါကျတော့ကျမအထဲမဝင်ခင်မှာအပြင်မှာဟိုပလတ်စတစ်ဘုံနဲ့သူတို့မဲတဘုံလုံးမဲလုံးနေတယ်မဲဘုံတစ်ခုလိုမျိုးလုံးနေတဲ့ခါကျတော့ဟိုကဖောက်နေတာပေါ့နော်ပလတ်စတစ်ဘုံပိတ်ပြီးအပေါ်မဲထည့်လို့ရအောင်ဖောက်နေတယ်ဗမာကြီးလည်းရှိတယ်ပြည်သူပြည်ဝင်ကျမလည်းဝင်လဲဝင်သွားမဲက3ဘုံဖြစ်သွားပြီအဲ့ခါကျတော့က plastic bone, don't want to go on. And it's a male mirror, the cool, the bone, he pay on it, no? And it's a male, now male, me, the matter by them about my share, do away, daddy look over, the male, this sort of come to the door, and it's a male, don't wear away, take it, or no, can't tell us. I mean, the map of women are or do you like your or the map of my common gang media, and she had to run it, the mouth, not so. So, no, a map don't mean to know what the mayor yard, and they pay out it, it's a new yard as well. อ่าเนี่ยมีบลูเปียวเลยสอมีองค์การจนเนาะอดีตไม่ใช่รู้เลยจนเนี่ยมีมาใจเนี่ยไม่ใช่รู้เนี่ยตัวเยอะอะไรอยู่เยอะเลยวะเนาะอันนั้นเนาะเนี่ยแหละจนเนาะน้ําแม่ไปยาเลยวะเนาะโอเคๆเอออันนั้นเนาะเนาะเตียวจ้ะเนาะจนเราอ่ะเนนนี่จริงนี่ล่ะจริงตุ๊ดๆเว้ยแต่จนเราอ่ะกินตัวม้วนเนี่ยจนเราอ่ะลีไม่ยาเลยตัวอ่ะจ้ะเราต้มไม่ไปยาเลยอะม้าเนี่ยตุ๊ดๆเว้ยวะเนาะสอชุบโหอ่ะบ่เนาะอกงก็อะไรอ่ะอเป
know, I down Korea, Becca Chini, Pido, you know, Kusurushin, Piomas, American Pion Sumaro, Mary Sapini Babi, American Pion Sumaro, Nia Tonyawa, Washington DC, New York, Ellie, Nia Tonyama, maybe Jama, Pipari. You know, Ellie Becca Chini, Kogante, Obama, Ellie Maro, Sam, maybe Nivitine, Kogante, Epeca, maybe Jare Chinili, Naso, Tialo, Piopia Wong, Dijoni, Terminal out or Chenyawari.
Oh,
you know,
I'm
a
beard,
you know, I change, 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 change,
change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change, change,
Okay. Hello, good contact. A good top payment. So, Pijame, cool bounding, you might time one name ago. Tell you that Shija, maybe just maybe lose a Shija, la Damoshin, Daro, be like some Shiva, so let the bomb you pinijala, blue you to Yale.
And you got a group or Nyazua or Tina, maybe Bung and Sangatame, how be like Tina Reha, through Matila Jam, Blue Chiles or the Bung and Sangama.
ဟုတ်ကဲ့ပါသူဒီဟိုညီမနိုင်ငံသားတွေအတွက်လည်းသူတို့အီးမေးလ်တွေပါပို့ပြီးတော့ကျင်ရတဲ့ဟာလည်းမရှိဘူးသူဝက်ဘ်ဆိုက်မှာသူဟာသူတို့ကျင်တယ်ဟုတ်ကဲ့ပါသူဒီဟိုညီမနိုင်ငံသားတွေအတွက်လည်းသူတို့အီးမေးလ်တွေပါပို့ပြီးတော့ကျင်ရတဲ့ဟာလည်းမရှိဘူးသူဝက်ဘ်ဆိုက်မှာသူဟာသူတို့ကျင်တယ်ဟုတ်ကဲ့ပါသူဒီဟိုညီမနိုင်ငံသားတွေအတွက်လည်းသူတို့အီးမေးလ်တွေပါပို့ပြီးတော့ကျ
င်ကိုကိုတောင်ညွန့်ဦးနဲ့ထုတ်လုပ်သူမဆွမ်မွန်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြင်ညာပေးပါအောင်ရှင
်။ဒီဘက်မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတန်ရုံမြန်မာတန်ရုံတွေမှာချုပ်တင်မဲတွေပေးနေကြပါပြီ။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုပါဝင်ကမ္ဘာနိုင်ငံအနှံ့မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ခုရက်ပိုင်းဒီမှာချုပ်တင်မဲတွေပေးနေကြတာပါ။အော်တိုဘတ်15ရက်ကြာသပတေးနေ့ကတနင်္ဂနွေနေ့အထိမဲပေးနိုင်မယ်စင်ကူမှာဆိုရင်မြန်မာနိုင်ငံသားထောင်နဲ့ချီပြီးတော့နိုင်နဲ့ချီကြအောင်မဲပေးဖို့စောင့်ဆိုင်းခဲ့ကြတယ်လို့တောက်ကြနေညကဆိုရင်လည်းမြန်မာတန်ရုံရှိမှညအိတ်စောင့်ဆိုင်းပြီးတော့မဲပေးဖို့ကိုအားထုတ်ခဲ့ကြပါတယ်။ကုလနိုင်ငံသားရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူတွေမဲစင်းထဲမှာပါပေမဲ့လက်တွေ့မှာမဲပေးခွင့်မရသူတွေအတော်များများရှိနေတဲ့အတွက်လည်းမချေနှက်မှုတွေတော်တော်များများထွက်ပေါ်နေပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တွားရောက်ပြီးတော့မဲဆွဲစည်းရုံးနေပါတယ်။နိုင်ငံတွင်းမှာနေထိုင်ကြသူတိုင်းဘာသာမရွေးလူမျိုးမရွေးလုံခြုံမှုရှိရှိနေထိုင်နိုင်ဖို့တိတ်ကိုအရေးကြီးတယ်လို့တန်တွဲမျိုးကစည်းရုံးရေးပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ Syria မှာရုရှားတပ်တွေထားတဲ့ရည်ရွယ်ချက်ဟာမိမိတို့ရဲ့ပြည်သူတွေကိုကာကွယ်ဖို့ Islamic တွေကိုတိုက်ခိုက်ဖို့ဖြစ်ပြီးတော့သမ္မတဘရှောင်းအယ်အာဆတ်အစိုးရအာဏာမြေအောင်လှုပ်သွားဖို့မဟုတ်ဘူးလို့ရုရှားဝန်ကြီးချုပ်ကစနေနေ့မှာပြောကြားလိုက်ပါတယ်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Street Franklin ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပိနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.